Welcome to the Voice of America in Burmese.
ဝါရှင်တန်နဲ့ရော်ဗီယိုအမေရိကန်တန်ကနေ2021ဇန်နဝါရီလ30စနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းကီလိုမီတာ24.40နဲ့51လိုင်းကီလိုမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်ရိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။အမေရိကန်စီးနဲ့ဆေးပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီ Johnson & Johnson ကကမ္ဘာတလောစမ်းသပ်မှုတွေလုပ်ခဲ့တဲ့နောက်မှာ COVID-19 ရောဂါကူးစက်မှုအတွက်66ရာခိုင်နှုန်းကာကွယ်နှံစွမ်းရှိတဲ့ဆေးကိုသူတို့ထုတ်နိုင်ပြီဖြစ်ကြောင်းပြောကြားလိုက်ပါတယ်။တကြိမ်နာထုတ်ဖို့လိုအပ်တဲ့သူတို့ရဲ့ကာကွယ်ဆေးကိုသူတို့ကုမ္ပဏီပိုင်း Belgium အခြေစိုက် Janssen ဆေးကုမ္ပဏီမှထုတ်လုပ်တာဖြစ်ပြီးဒီဆေးဟာအသေးအတန်နာမကျန်းဖြစ်မှုကို85ရာခိုင်နှုန်းထိထိရောက်စွာကာကွယ်ပေးနိုင်တဲ့အပြင်တောင်အာဖရိကဗီဇာပြောင်းပိုးသိက္ခာကခုခံနိုင်စွမ်းရှိပါတယ်။ဒီဆေးကို American ပြည်ထောင်စုတောင်အာဖရိကနဲ့ Brazil နိုင်ငံတွေမှာလူပေါင်း4,000-4,000နဲ့စမ်းသပ်ရမှာဒီဆေးထိုးထားသူတယောက်မှတည်ဆုံးလာမျိုးမရှိဘူးလို့လည်းကုမ္ပဏီကပြောပါတယ်။ဒီကာဝယ်ဆေးကိုတစ်ကြိမ်ထိုးရုံနဲ့ယောဂပြင်းထန်မှုတိတိတသားရော့ချနိုင်တာနဲ့ခန္ဓာရည်ကောင်းကောင်းရှိတာတွေ့ရတဲ့အတွက်ဒါဟာကမ္ဘာလူမှုကျန်းမာရေးဆိုင်ရာတုံ့ပြန်ဆောင်ရွက်မှုမှာတိတ်ကိုအရေးပါတဲ့အရာတစ်ခုဖြစ်ကြောင်း Johnson & Johnson ကသိပ္ပံပညာရှင်ကြီးကဲ Paul Stoffels ကပြောပါတယ်။ဒါ့အပြင်တစ်ကြိမ်လာထိုးဖို့လိုအပ်တဲ့ဒီကာဝယ်ဆေးဟာဒီကံယောဂဆိုင်ရာအတွက်အကောင်းဆုံးရွေးချယ်စရာတစ်ခုဖြစ်နေWHO ကစဉ်းစားဖို့ရှိကြောင်းပြောပါတယ်။ဒီကာဝယ်ဆေးအလုံးပေါင်းတန်းကြာဝယ်ဖို့အမေရိကန်နိုင်ငံကသဘောတူပြီးဖြစ်တယ်လို့နောက်ထပ်အလုံးပေါင်းတန်း200ထပ်ဝယ်ဖို့ပါရှိနေတယ်လို့လည်းပြောပါတယ်။ EU ဥရောပသမ္မတဆေးဘက်ဆိုင်ရာစီးနင်းစည်းကမ်းချမှတ်သူတွေကတောက်ကြံနေမှာ AstraZeneca COVID-19 ကာဝယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ပေးလိုက်ပါပြီ။ဒါဟာဥရောပဒေသတွေတက်တရမြောက်အတည်ပြုပေးတဲ့ COVID ကာဝယ်ဆေးပါ။ EU ဟာဒေသရင်းနေထိုင်သူတွေအတွက်ကာဝယ်ဆေးထိုးပြီးလှုပ်ဆောင်ဖို့နှီးကွေးနေတယ်လို့အဝေခံခံနေရတာပါအခုတော့အသက်55နှစ်အထက်အတွက်ဒီဆေးရဲ့ထိရောက်မှုနဲ့ပတ်သက်တဲ့အချက်လက်အပြည့်စုံမရတာကိုစိုးရိမ်နေတဲ့ဂျာကပဲဒီဆေးကိုလူကြီးပိုင်းတွေအတွက်ပါထိုးပေးဖို့ EMA ဥရောပဆေးဘက်ဆိုင်ရာအဖွဲ့ကျွမ်းကျင်သူများကော်မတီကတနည်းတစ်ညွတ်ထဲအကြံပေးခဲ့ကြတာပါကိုရိုနာဗိုင်းရပ်စ်အတွက်ဒီဆေးရဲ့ထိရောက်မှုဟာရာခိုင်နှုန်း60လောက်ရှိကြောင်းလူနဲ့ဆန်းသက်မှုတွေမှာတွေ့ရတဲ့အတွက်ဒီဆေးကိုအခြေအနေရဒါမှမဟုတ်အရေးပေါ်အသုံးပြုခွင့်ချထားပေးတာဖြစ်ကြောင်း EMA အကြီးအကဲ Emmanuel Cook ကသတင်းတောက်တွေကိုပြောပါတယ်။အရင်အတည်ပြုပေးခဲ့တဲ့ Pfizer BioNTech နဲ့ Moderna ကာဝယ်ဆေးတွေကတော့ထိရောက်မှုရာခိုင်နှုန်း90ဝန်းကျင်မှာရှိပါတယ်။ဒီဆေးဟာ Pfizer BioNTech ဆေးလိုအဆမတန်အေးတဲ့အနေအထားမှာတိုးလောင်ဖို့မလိုသလိုဈေးနှုန်းအချင်းနဲ့အတော်တက်တာတဲ့အတွက် EU ကျန်းမာရေးအရာရှိအများအပြားကဒီဆေးအတည်ပြုရေးအတွက်ပါဝင်လှုပ်ဆောင်လာကြတာပါ။ကုလသမဂ္ဂအကြီးအမှုချုပ်အန်တိုနီယိုဂူတရက်စ်ဟာနယူးယောက်ဘရွန့်စ်မှာရှိတဲ့ Adelaide E. Stevenson အထက်တန်းဆောင်မှာဖွင့်ထားတဲ့ကာဝယ်ဆေးထိုးစင်တာကိုစစ်စပေးနေကတော့ရောက်ပြီးနှစ်ကြိမ်ထိုးဖို့လိုအပ်တဲ့ COVID-19 ကာဝယ်ဆေးကိုပထမကြိမ်ထိုးခဲ့ပါတယ်
And my appeal is for all to take profit of the opportunities that exist.
ကာဝယ်ဆေးရလာပြီဖြစ်တဲ့အခွင့်အလမ်းကိုအသုံးချပြီးတက်နိုင်ကြတဲ့အများဆုံးဆေးထိုးကြဖို့အားလုံးကိုတိုက်တွန်းလိုပါတယ်လို့ပြောသွားတာပါကုလသမဂ္ဂဝန်ထမ်းတွေနဲ့တန်တမန်တွေကိုပါကာဝယ်ဆေးထိုးတဲ့အစီအစဉ်ထဲမှာထည့်သွင်းပေးတဲ့နယူးယောက်တာဝန်ရှိသူတွေကိုလည်းကျေးဇူးတင်ကြောင်းပြောပါတယ်။ဒါအပြင်ဒီယောဂါကာဝယ်ဆေးကိုနေရာတိုင်းကလူတိုင်းထိုးနိုင်အောင်လုပ်ရမှာဖြစ်ကြောင်းလည်းသူ့ Twitter ကနေရေးပါတယ်။ဒီကာယောဂါအတွက်လူတိုင်းစိတ်ချရတဲ့အနေအထားမရောမချမ်းဘယ်သူမှစိတ်ချလက်ချနေနိုင်မှာမဟုတ်ဘူးလို့ပြောပါတယ်။နယူးယောက်မှာနေထိုင်သူအသက်65နှစ်အထက်ရှိသူတွေကိုဆေးထိုးပေးတဲ့အစီအစဉ်လှုပ်ဆောင်နေခြင်းဖြစ်တဲ့အတွက်အသက်82နှစ်ရှိပြီဖြစ်တဲ့အတွင်းမှုချုပ်လည်းဆေးထိုးဝင်ရခဲ့တာဖြစ်ပါတယ်။အခုအတုံးမှာဆေးထိုးဖို့အတွက်အကျုံးဝင်သူတွေကအသက်65နှစ်အထက်လူကြီးပိုင်းတွေ၊ကျောင်းဝန်ထမ်းတွေ၊အရေးပေါ်ဆေးဝန်ထမ်းတွေ၊တာဝန်ပို့ဆောင်ရေးဝန်ထမ်းတွေနဲ့ကုန်စုံဆိုင်ဝန်ထမ်းတွေပါဝင်ပါတယ်။အခုလိုကာကွယ်ဆေးထိုးတာဟာလူချင်းဝင်ရလှုပ်ဆောင်ရမယ့်အလုပ်တစ်ခုဖြစ်ခံယူထားတဲ့အတွင်းမှုချုပ်ကဒီရောဂါဟာကူးစက်မှုအန္တရာယ်ရှိနေတဲ့အတွက်လူအတိုင်းဝန်းတစ်ခုလုံးအန္တရာယ်ကင်းအောင်လူတိုင်းပါဝင်လှုပ်ဆောင်ရမှာဖြစ်ကြောင်းလည်းပြောပါတယ်။အမေရိကန်နဲ့တာလီဘန်တို့ကြား2020ဖေဖော်ဝါရီလကရထားတဲ့သဘောတူညီချက်ဟာအမေရိကန်တပ်တွေအာဖဂန်နစ္စတန်ကနေထွက်သွားဖို့အတွက်စိတ်ချရတဲ့လမ်းကြောင်းဖြစ်ကြောင်းနဲ့ဒီသဘောတူညီချက်ပေါ်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့ရဲ့ပြန်လည်တုံ့တက်မှုဟာဒါကမထိခိုက်စေဖို့မျှော်လင့်ကြောင်းတာလီဘန်တွေကပြောပါတယ်။အာဖဂန်ငြိမ်းချမ်းရေးဆိုင်ရာတာလီဘန်ဒုတိယညှိနှိုင်းရေးမှူးရှာမိုဟာမက်အဘတ်စတန်နီကာဇိုင်းကသူ့အဖွဲ့သားတွေနဲ့အတူရုရှားအရာရှိတွေနဲ့တွေ့ဆုံဖို့မော်စကိုကိုရောက်နေချိန်မှာအခုလိုကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ ဒီစာချုပ်ကိုတာလီဘန်ကတရားဝင်အရွေးကောက်ခံအမေရိကန်အစိုးရဖွဲ့နဲ့လက်မှတ်ယူထူထားတာဖြစ်ပြီးအခုအစိုးရတပ်ဖွဲ့ကပြန်တုံ့တက်မယ်ဆိုတာဟာသူတို့ရဲ့ပြည်ရင်းဆုံးဖြတ်ချက်ပဲဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါ့အပြင်ဒီပြန်လည်တုံ့တက်မှုကလည်းအပြည့်သဘောဆောင်တဲ့တူညီတဲ့အဖြစ်ရမယ်လို့ညွှန်းလင်းကြောင်းပြောတာပါ။တာလီဘန်တွေဟာအာဖဂန်မှာရှိတဲ့အမေရိကန်တပ်သားတွေကိုတတ်ဖြတ်ဖို့အတွက်ရုရှားကစုဝေးကိုလက်ခံနေတယ်ဆိုတဲ့ဆွဆဲချက်တွေဟာလုံးဝမဟုတ်မှန်ကြောင်းလည်းသူတို့ဟာအမေရိကန်တွေကိုတတ်ဖြတ်ဖို့အတွက်ဘလူးစီကမှစုဝေးလက်ခံယူကြမလို့ဘူးလို့လည်းပြောပါတယ်။အမေရိကန်တပ်တွေကိုသဘောတူညီချက်အတိုင်းကျန်းပြီးရုပ်ပေးမယ်ဆိုတဲ့ဂရီတီကြကိုလည်းပြောပါတယ်။အခုလိုတာလီဘန်ဘက်ကထုတ်ပြန်တဲ့ကြေညာချက်နဲ့ပတ်သက်ပြီးပန်နဂန်စစ်ဌာနချုပ်ပြောခွင့်ရကတော့အမေရိကန်အစိုးရဟာအာဖဂန်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထောက်ခံကြောင်းပဲပြန်ကြားခဲ့ပါတယ်။
ကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.13 ဒိုင်းနိုမီတာ40 kHz 8.13 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်နေပါရရှင
်မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်ကျွန်တော်ရဲမထွန်ပါမြန်မာနိုင်ငံမှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ363ယောက်ထပ်မံတွေ့ရှိခဲ့တာကြောင့်ကူးစက်သူစုစုပေါင်း 33,915 ယောက်ရှိပြီဖြစ်ပါတယ်ပြီးခဲ့တဲ့24နိုင်ငံတွေ COVID-19 ကြောင့်သေဆုံးသူက12ယောက်ရှိတာကြောင့်သေဆုံးသူပေါင်း 3,115 ယောက်ရှိပြီဖြစ်ပါတယ်ဇန်နဝါရီလ29ရက်နေ့အတွက်တက်ခွဲနမူနာပေါင်း 18,000 ကျော်စစ်ဆေးခဲ့တာဖြစ်ပါတယ်ဘလနောက်ပိုင်းကစားလို့ဒီကနေ့အထိစစ်ဆေးခဲ့တဲ့တက်ခွဲနမူနာပေါင်းက 23,000 ကျော်ကျော်ရှိပါတယ် COVID-19 ရောဂါတုံ့ပြန်တက်ဖြည့်ရေးမှအရေးကြီးတဲ့ကာကွယ်ဆေးထိုးနှံမှုတွေကိုဆက်လက်ပြုလုပ်နေပြီးမနေ့ညနေကအထိစီးရင်တွေအရပြည်သူ့လွတ်တော်ကိုယ်စားလှယ် 300 နီးပါးကို COVID-19 ကာကွယ်ဆေးထိုးနှံပေးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ယူသားလွတ်တော်ကိုယ်စားလှယ်နဲ့တပ်မတော်သားလွတ်တော်ကိုယ်စားလှယ်တွေကိုတော့ဒီကနေ့မှပဲ COVID-19 ကာကွယ်ဆေးထိုးနှံပေးသွားမယ်လို့ပြောပါတယ်မနေ့ကကျမ၏ဝန်ထမ်းတွေနဲ့စေတနာဝန်ထမ်း 18,000 ကျော်ကိုကာကွယ်ဆေးထိုးပေးခဲ့ပါတယ်။ကာကွယ်ဆေးစတင်ထိုးပေးတဲ့ဇန်နဝါရီလ29ရက်နေ့ကတော့ကျမ၏ဝန်ထမ်းတွေနဲ့စေတနာဝန်ထမ်း 3,000 ကျော်နဲ့28ရက်နေ့ကတော့ 38,000 ကျော်ကိုထိုးပေးခဲ့တယ်လို့လည်းကျမ၏ဝန်ကြီးဌာနကပြောပါရခင်ဗျ။တရုတ်နိုင်ငံဝူဟန်မြို့ကိုရောက်ရှိနေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုယ်စားလှယ်အဖွဲ့အနေနဲ့ကိုရိုနာဗိုင်းရပ်စ်ပိုးစတင်ပေါ်ပေါက်ခဲ့တဲ့ဇင်မြစ်ကိုစုံစမ်းနေတဲ့အလုပ်ကိုတရုတ်ကုန်ပိုင်းမှလည်းဆက်လက်လုပ်ဆောင်သွားဖို့ရှိတယ်လို့ WHO ပြောခွင့်ရကပြောပါတယ
်။ Yes, we do expect that they will continue their work as they have been in the previous 14 days.
ပြီးခဲ့တဲ့14ရက်ကာလတုန်းကလိုပဲ WHO အဖွဲ့အနေနဲ့တရုတ်ကုန်ရက်တွေမှာသူတို့အလုပ်ကိုသူတို့လုပ်ဆောင်သွားဖို့ရှိပါတယ်။စီးနှမှာပါတဲ့စီစဉ်ထားတဲ့နေရာတစ်ခုကိုလည်းတွားရောက်ဖို့ရှိနေပါတယ်လို့ဒူဗိချူပြောခွင့်ရ Margaret Harris ကပြောပါတယ်။တရုတ်ဆိုရစီစဉ်ထားတဲ့နေရာတွေကို WHO အဖွဲ့တွားရောက်မှာဖြစ်ပြီးကျမကြီးဆိုင်ရာစီးပင်းကန့်သတ်ချက်တွေကြောင့်တွားရောက်ရမယ့်နေရာတွေအကန့်အသတ်နဲ့သာရှိနေမယ်လို့လည်းသူကပြောပါတယ်။ WHO အဖွဲ့အနေနဲ့2019ခုနှစ်ဒီဇင်ဘာလကကိုရိုနာဗိုင်းရပ်စ်စတင်တွေ့ရှိခဲ့တဲ့ဝူဟန်မြို့ကပင်လယ်စာဆီးကိုလည်းတွားရောက်မှာဖြစ်ပါတယ်။ WHO အဖွဲ့အနေနဲ့ဗီရီးယားသွားပစကားတွေနဲ့သာတွားရောက်မှာဖြစ်ပြီးမြို့ကန်တွေနဲ့ထိတွေ့မှုအကန့်အသတ်ရှိမယ်လို့လည်းသူကပြောပါတယ်။ဗြိတိရှ်ကိုလိုနီယယ်ဟောင်ကောင်နဲ့ပြည်သူတွေကိုထုတ်ပေးထားတဲ့ BNO လို့ခေါ်တဲ့ဗြိတိန်ပြည်ပနိုင်ငံသားနိုင်ငံကူးလက်မှတ်တွေကိုဆက်လက်အတိအမှတ်ပြုတော့မှာမဟုတ်ဘူးလို့တရုတ်နိုင်ငံကပြောပါတယ်
။ဆက်ကြည့်嚴重侵犯中国主权粗暴干涉
ဗြိတိန်နိုင်ငံရဲ့လုံဆောင်ချက်ဟာတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာကိုချိုးဖောက်တယ်လို့ဟောင်ကောင်နဲ့တရုတ်နိုင်ငံရဲ့ပြည်သူရေးကိုလည်းဝန်ဆွတ်နေပါတယ်။ဇန်နဝါရီလ31ရက်နေ့ကစလို့ဗြိတိန်ပြည်ပနိုင်ငံသားနိုင်ငံကူးလက်မှတ်ကိုတိမပြူရောမှာမဟုတ်ဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဇော်လီချန်းကပြောပါရယ်ဗြိတိန်နိုင်ငံကဟောင်ကောင်သားများအပြားကိုဗြိတိန်နိုင်ငံရဲ့ဒုတိယတန်းစားနိုင်ငံသားတွေအဖြစ်သွတ်သွင်းမှုကြိုးပမ်းနေတယ်လို့လည်းတရုတ်ပြောခွင့်ရဇော်လီချန်းကပြောပါရယ်တရုတ်တို့ကဟောင်ကောင်ကဒီမိုကရေစီလှုပ်ရှားမှုတွေကိုနှိမ်နင်းပြီးမှဗြိတိန်နိုင်ငံကဟောင်ကောင်နေပြည်သူများအပြားကိုခလုံးငွေပေးမယ်လို့ကတိပေးထားတာဖြစ်ပါရယ်ဘီအန်အိုအစီအစဉ်အရဟောင်ကောင်နေလူပေါင်း 9.4 သန်းကဗြိတိန်နိုင်ငံမှာနေထိုင်ခွင့်နဲ့အလုပ်လုပ်ခွင့်နားနေကြရရှိမှာဖြစ်ပြီးအဲဒီနောက်မှာနိုင်ငံသားလျှောက်ထားနိုင်မှာဖြစ်ပါတယ်။အခုလိုတရုတ်ဘက်က BNO ကိုအတိအမှတ်မပြုတော့ကြောင်းတင်ကြားချက်ကိုဗြိတိန်နိုင်ငံအနေနဲ့မချိမနဲ့ဖြစ်မိပေမဲ့အဝေါ်ချင်းတော့မဖြစ်မိဘူးဆိုပြီးဗြိတိန်နိုင်ငံရဲ့ဝန်ကြီးဌာနကတင်ကြားချက်ထုတ်ပြန်ခဲ့ပါတယ်။ BNO အစင်တန်းရရှိထားတဲ့သူတွေအနေနဲ့ဗြိတိန်နိုင်ငံမှာလာရောက်နေထိုင်အလုပ်လုပ်ခွင့်နဲ့ပညာသင်ကြားခွင့်ကိုရရှိနေပြီဖြစ်ကြောင်းနဲ့လာရောက်ချိန်ချမဲ့သူတွေကို ကြိုးစားသွားမယ်လို့လည်းဗြိတိန်နိုင်ငံကပြောပါရယ်ခင2021-2022ဘာနာရေးနှစ်အတွင်းမှာအိန္ဒိယနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းက7ရာခိုင်နှုန်းရှိလိမ့်မယ်လို့အိန္ဒိယအစိုးရကတောက်ကြံနေကပြောပါရယ်
The V-shaped economic recovery, you know, without a second wave makes India
the ဤလေအခေယဗီပုံတဲ့စီးပွားရေးသောက်ထွက်ဆင်းနေတာကနေတချိန်တုန်းပြန်လဲတိုးတက်မဲ့အိန္ဒိယနိုင်ငံရဲ့စီးပွားရေးကကိုဗစ်ဒုတိယလှိုင်းမရှိတာကြောင့်မောရချမှတ်ရေးမှာထူးခြားတဲ့ဖြစ်ရပ်တစ်ခုဖြစ်ပါတယ်။ကာကွယ်ဆေးအမြောက်အများထိုးပေးနေတာကလည်းစီးပွားရေးကိုပြန်လည်နှလန်းထူလာပါစေလိမ့်မယ်။အထူးသဖြင့်ဝန်ဆောင်မှုလုပ်ငန်းမှာဖြစ်ပါတယ်လို့အိန္ဒိယနိုင်ငံရဲ့စီးပွားရေးအကြံပေးဖွဲ့အကြီးအကဲဒေါက်တာ KV Subramanian ကပြောပါရယ်။ဒီလနေ့ကအိန္ဒိယအစိုးရကထုတ်ပြန်တဲ့စီးပွားရေးနဲ့လည်းစစ်တမ်းမှာပါရှိတဲ့ခမန်းချက်ကအပြည်ဆိုင်ရာငွေကြေးရမငွေအဖွဲ့ IMF ကခမန်းထားတဲ့2021-2022ဘာသာရေးနှစ်စီးပွားရေးတိုးတက်မှုနှုန်း 17.5 ကိုင်နှုန်းနဲ့လည်းကိုက်ညီနေပါတယ်။ပြီးခဲ့တဲ့2020ခုနှစ်ကတော့အိန္ဒိယစီးပွားရေးကအနုလက္ခဏာ 9.9 ကိုင်နှုန်းချဆင်းခဲ့တာဖြစ်ပါတယ်။လူဦးရေ 1.3 မီလီယံရှိတဲ့အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ10သန်းခွဲရှိနေပြီးကမ္ဘာမှာဒုတိယအများဆုံးကူးစက်ခံရတဲ့နိုင်ငံဖြစ်ပါတယ်။ဒီအပိုင်းအတွင်းမှာတော့ကူးစက်မှုနှုန်းတိတိတသာချဆင်းလာနေပါတယ်။ကာကွယ်ဆေးထိုးနှံပေးမှုကလည်းစီးပွားရေးတိုးတက်မှုကိုအားဖြည့်ပေးလိုက်မယ်လို့ထောက်ဝင်ရှိသူတွေကခန့်မှန်းနေကြပါတယ်။လောလောဆယ်မှာတော့စက်ပြိုးရေးဥပဒေအသစ်တွေကိုအပြင်းထန်ဆန့်ကျင်ကန့်ကွက်နေတဲ့လက်သမားတွေရဲ့ဆန္ဒပြမှုနဲ့မကြိမ်မသက်ဖြစ်မှုတွေကိုအိန္ဒိယအစိုးရရင်ဆိုင်နေရပါတယ်ခင်ဗျာ။စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာခဲ့တာပါအခုတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင
်စင်တော်ဝင်းမင်ပါမြန်မာနိုင်ငံအမြင့်ဆုံးတန်ကားအဖွဲ့အစည်းကြီးကရွေးကောက်ပွဲအပြီးဖြစ်နေတဲ့အခြေအနေတွေပေါ်ရဟန်းရှင်လူပြည်သူပေါင်းစိုးရိမ်ကြောက်ကြနှလုံးစေဝံမအေးဖြစ်နေရတယ်လို့မနေ့ကထူးထူးခြားခြားမြစ်တာရက်ခံချက်ထုတ်ပြန်လိုက်ပါတယ်နိုင်ငံတော်တန်ကားမဟာနာကအဖွဲ့ဥက္ကဋ္ဌအပါအဝင်နိုင်ငံတော်ကဆရာတော်ကြီးတွေကအစိုးရတက်မတော်နဲ့ပါတီတွေအားလုံးရွေးကောက်ပွဲပြီးငင်းခုန်မနေပဲဆက်ဆက်ဖြစ်ရှင်းဖို့မြစ်တာရက်ခံလိုက်တာကလက်ရှိနိုင်ငံရေးတင်းမာမှုပေါ်အထောက်အကူပြုနိုင်တယ်လို့အစိုးရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဆိုပါတယ်။ဒီဆရာတော်ကြီးတွေရဲ့မြစ်တာရက်ခံချက်ထပ်ပေါ်လာပုံကိုသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးရုံးညွှန်ကြားရေးမှုဦးအောင်ဆောင်းဝင်းကဟော
ဆရာကြီးကဒီနေ့ကမှလာလို့မှာ online နဲ့စီးဝေးလို့ပြီးတော့ဆရာတော်ကြီးကအခုညတဲ့မြစ်တာရက်ခံချက်လေးထုတ်လိုက်တာပါခင်ဗျာ။ကျားတော်ကြီးရဲ့ပကြားချက်မှာဆုံးလုံးမကြားချက်ကိုအပြည့်စုံဖော်ပြထားပါတယ်ခင်ဗျာကျွန်တော်တို့သတင်းထုတ်ပြန်ထားပြီးဖြစ်ပါတယ်ဒီသတင်းမှာလည်းပါပါမယ်ခင်ဗျာအများရှိနိုင်ဒီမှာပြန်တယ်သတင်းမှာလည်းပါတော့လို့ခင်ဗျာ
ဒီထုတ်ပြန်ချက်ကို NLD ကြောခွရဒေါက်တာမျိုးညွန့်ကလည
်းကောင်းတဲ့လက္ခဏာပါပဲကျွန်တော်တို့ကတော့ညီနိုင်ဆွေးနွေးခြင်းကအကောင်းဆုံးပဲဒီစက်ဥပဒေနီးဥပဒေကိုကျွန်တော်တို့ကဒီတိုင်းသွားမယ်လို့ပြောတယ်တဖက်ကတော့ဥပဒေကိုမလိုက်နာနိုင်ဖြစ်ပြင်မယ်လို့ပြောတယ်ဆိုတော့ဆရာတော်ကြီးတွေရဲ့စုံမဟာအင်တန်ကိုထိရောက်တယ်လို့ပြောကြမှာ
အဲ့ဒီတော့လက်ရှိတက်မတော်နဲ့အစိုးရနှစ်ဖက်တင်းမာနေချိန်မှာဒီအစိုးရကခန့်ထားတဲ့အမြင့်ဆုံးတန်ခါအဖွဲ့စည်းရဲ့မြစ်တာရက်ခံချက်ကနှစ်ဖက်လုံးကိုတည်ရမှုရှိနိုင်ပါလားလို့မေးရမှာဒေါက်တာမျိုးညွန့်က
တည်ရမှုရှိပါတယ်သူကြီးကျွန်တော်တို့တန်ဃာရောဤရာဖြစ်နိုင်ရေနိုင်ငံရေးမှာမပါပဲရှောင်းထက်တဲ့သဘောရှိတယ်လေလော်ဂီရေးတွေဖြစ်တဲ့ဆိုပြီးတော့အခုကဆရာတော်ကြီးတွေအင်တန်ကိုစိတ်ပူဟန်လို့အခုလိုစထုတ်တယ်လို့ပဲထင်ပါတယ်အနောက်ကောင်းလာဖြစ်ကဒီစေစားညီနိုင်ပြီးဖြေရှားဖို့အတွက်စဉ်းစားလာကြမယ်လှုပ်ဆောင်လာကြမယ်လို့ပြောလင်ပါတယ
်ဒီနေရာမှာဆရာတော်ကြီးတွေရဲ့မြစ်တာရက်ခံချက်ထဲမှာပဲထိတ်ဆုံးကနေကိုဗစ်ဒဏ်ပြည်သူတွေခါးစည်းခံရတာကိုအလေးပေးပြောခဲ့တဲ့အပေါ်ဒေါက်တာမျိုးညွန့်ကဆက်ပြီး
ပြည်သူတွေကကိုဗစ်19ကိုနှစ်လုံးပေါအောင်ခါးစည်းခံရတာပါအဲတော့နိုင်ငံကြီးအရာလေးတော့မျှော်လင့်ချက်တည်ရမယ်နောက်ကိုဗစ်အလုံးကာလမှာလည်းစီးပွားရေးမှာပြန်လည်နှလန့်ထူလာနိုင်တယ်ဆိုရက်မျှော်လင့်ချက်မှာအခုလိုတော့နိုင်ငံကြီးအရာဒီကျင်းမာမှုတွေပေါ်လာတဲ့အခါမှာပြည်သူတွေအတွက်အင်မတန်ကိုစိတ်တောထားရပါတယ်ဆိုတာလေအင်မတန်ပဲမှန်ပါတယ်ခင်ဗျာ
အဲ့ဒီတော့နှစ်ဖက်ထွေဆုံညှိနှိုင်းလာခဲ့ရင်ဘလို့မျှော်လင့်ချက်တွေစိုးရိမ်မှုတွေရှိပါလဲလို့မေးရမှာဒေါက်တာမျိုးညွန့်က
တစ်ဖက်မှာတော့ရှိတာပေါ့တောင်းဆိုချက်တွေကဥပဒေကိုလွန်ဆန်တဲ့တောင်းဆိုချက်မျိုးဖြစ်မှာတော့ကျွန်တော်တို့စိုးရိမ်ပါတယ်ပြောင်းလဲရေးကောက်ပွဲကော်မရှင်ကထုတ်ထားတယ်လေဒီမဲ့ဆန္ဒရှင်များရဲ့ဒီသောဆန္ဒကိုအပေးယူစိတ်ဆက်ညှိနှိုင်းလို့မရဘူးပြည်လူလို့ရတဲ့နေရာတိုင်းမှာတော့နိုင်စွေဖို့အစဉ်မရှိပါဘူ
းဒီနေရာမှာအခုအဓိကတက်မတော်ဘက်ကတောင်းဆိုထားတဲ့မဲစီမှားရွေးနေမှုပေါ်ရ
ယူအီစီပြည်တော်စုရွေးကောက်ပွဲကော်မရှင်စီရင်တဲ့တိုက်ဆိုင်စစ်ဆေးဖို့အတွက်ရောဖြစ်နိုင်ပါလားလို့မေးရမှာဒေါက်တာမြင်းနှင်းက
ဘာလို့ပြည်လည်နိုင်ပါလဲဘာလို့ဆိုတော့တပ်မတော်ရဲ့ဆက်ဆွဲချက်တွေကလည်းခိုင်လုံနဲ့တိတိကျကျအချက်လက်တွေမပါဘူးလို့ကျွန်တော်တို့မြင်နေခင်ဗျခေါင်းစဉ်ကဒီမဲမတမာမှုပြုနိုင်တော့စားဒီ possibility နဲ့သူကဆွဆွဲထားတာတကယ်ဖြစ်ခဲ့လားလို့တင်းတော့တရားမေးတယ်။မြေပြင်မှာရောဒီတိုင်းနဲ့လားဆိုသူအမှမခံနိုင်ဘူး
။ဒီပေါ်အသေးစိတ်ဖြစ်တဲ့ပုံကိုဆက်မေးရမှာဒေါက်တာမြင်းညင်းကဆက်ပြီး
။ဥပမာဆိုတော့ UEC ကနောက်ဆုံးထုတ်ပြန်ကြမှာအခုတက်မတော်ကအသုံးပြုတဲ့မဲစီးရင်တွေကနောက်ဆုံးစီးရင်မဟုတ်ဘူးဆိုတော့တက်မတော်ကနောက်ဆုံးစီးရင်မဲဆန္ဒနဲ့40ဆိုပြီးထုတ်လိုက်တယ်။အဲ့တော့အနည်းဆုံးအဲ့ဒီနောက်ဆုံးစီးရင်40ကိုတော့သူပြန်ရှင်းနေတယ်လို့ထင်တယ်။အဲ့ဒီတော့ရှင်းနေတယ်လို့တိုက်ရိုက်ပြောလိုက်ရင်ကျွန်တော်တို့ပါတီရဲ့ voice ဖြစ်သွားမယ်။ကျွန်တော်ကဒါမျိုးကကျွန်တော်စီးစီမီတင်ပြီးမှထုတ်လို့ရတာ။အဲ့တော့ spokesperson တူရဲ့အနေနဲ့ကျတော့ဒီလိုဆိုရင်လည်းဖြစ်နိုင်ပါရဲ့လက်ခံနိုင်ပါရဲ့လို့ပဲကျွန်တော်တို့ hint နဲ့ပေးထားတယ်။
တကယ်တော့အခုတက်မတော်ဘက်က message မှားပြမှုဖြေရှင်းပေးရေးပြဿနာကလာမယ့်တနေ့လာစစ်တော်တဲ့ခေါ်ကန်လေးမှာပိုပြင်းထန်လာပြီးအနာမသိမ့်ဘူးလို့တက်မတော်ဘက်ကမပြောနိုင်ကြောင်းနဲ့ဖွဲ့စည်းပုံမှာဖြတ်နိုင်ကြောင်းပြောလာတဲ့အချိန်မှာပြည်တွင်းရွေးကောက်ပွဲလေးလာရေးအဖွဲ့တွေနဲ့တိုင်းသားလက်နက်ကိုင်တွေပါဝင်နိုင်ငံတကာဘက်ကလည်းစိုးရိမ်တကြီးစင်ညာချက်တွေထုတ်ပြန်ခဲ့ပါတယ်ခင်ဗျာကျွန်တော်ဝင်းမမ
မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ့်မှလားဆိုပြီးဒီအပိုင်းနဲ့ကောလာဟလသတင်းတွေကြဲကြဲလောင်လောင်ထွက်ပေါ်နေတဲ့အပေါ်နေပြည်တော်အသီးသီးကရှင်းရှားသူတချို့နဲ့ဒေသအသီးသီးကပြည်သူတချို့ရဲ့တုံ့ပြန်မှုတွေကိုတင်ပြချင်ပါတယ်ကျွန်တော်ညံဝင်းအောင်ပါခင်ဗျာလက်ရှိနိုင်ငံရေးတင်းမာမှုတွေအရစစ်တပ်ကအာဏာသိမ်းခဲ့မှဆိုရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုကိုယ်တိုင်ချိုးဖောက်ရာရောက်လိမ့်မယ်လို့ပြောလာသူက88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုကျင်မီပ
ါဘုန်းကြီးကဟိုကဝေးဥပဒေသကားရောမှုတီးတော့တပ်မတော်အာဏာသိမ်းမယ်ဆိုတဲ့အတန်တွေထွက်လာတဲ့သဘောပါပဲအဲ့တော့ဒီရင်သိမ်းတာမသိမ်းတာဆိုတာသူကိစ္စပေါ့ဗျာသိရင်လည်းသိနေတာပေါ့နော်နောက်ပြီးတော့အရေးပေါ်စီမံချက်ကိုကံကြတဲ့အခါမှာတပ်ကဘလို့အာဏာသိမ်းပြောင်းအောင်လုပ်ဆိုတဲ့လူထုံနီယာသူရဲ့ခွင့်ပြုချက်ဝင်မှာပါပြီးသားဗျအဲ့တော့အဲ့ပါပြီးသားဖြစ်တဲ့အတွက်အဲ့ခွင့်ပြုချက်ဝင်ကိုကြော်လုံးပြောလုံးချင်တယ်ပြောလုံးပေါ့ဗျနော်ဒါကတော့သူခွင့်ပြုချက်ဝင်ကပြက်ပြီးသားဖြစ်သွားတာပေါ့နော်နောက်တတိယချက်ကတော့စစ်တပ်ကအာဏာသိမ်းကိုအကောင်းဆုံးတစ်ခါမှမကြည့်တဲ့ဘူးစိုးကျိုးတွေကြီးပဲတိုင်းမှာအဲစီဝါရီကုန်ပြိခဲ့မယ်နောက်ပြီးတော့ဒုသံမှုတွေဖြစ်မယ်အဲစားချင်းပေါ့ဗျဒါစစ်တပ်အာဏာသိမ်းတိုင်းမှာအဲ့တိုင်းဖြစ်တာကြီးပဲအဲ့တော့ဘူအာဏာကိုအကျိုးစီးပွားကိုကြည့်မှာနိုင်ငံတော်နဲ့ပြည်သူ့ရဲ့အကျိုးစီးပွားကိုကြည့်မှာဆိုတော့သူဆုံးဖြတ်ကြပါ့မယ်နော်ကျွန်တော်တို့ကတော့ဒီမိုစီဘက်ကနေတော့အများကြီးချက်တည်ပြီးတော့ပြည်လက်ဒီဒီမိုစီကဝယ်ကောင်းမှာဖြစ်တယ်။အခုချင်းဟောလိဝုဒ်ရေကောက်ပွဲကိုအကြောင်းပြုပြီးအာဏာသိမ်းမယ်ဆိုရင်ပို့ပြီးတော့ဆုံးမယ်ပြည်လူရဲ့တုံ့ပြန်မှာ
။နိုင်ငံကျော်ကပြားဆရာမောင်စင်ဝင်းပဒီကုံကတော့ပြည်သူတွေရွေးချယ်မဲပေးလိုက်တဲ့ရလတ်ကိုအတိမတ်ပြုဖို့လိုတယ်လို့ထောက်ပြပါတယ်
။ဟိုဘယ်လိုပြောလဲအရှုံးကိုလက်ခံရတဲ့တတိမရှိတော့ကျွန်တော်တို့ပြည်သူတွေအကုန်လုံးရဲ့တခင်းနဲ့ထောက်ခံထားတဲ့ပြည်သူအစိုးရကိုအလိုမရှိတဲ့သူတွေဟိုလုံးမလုံးရတွေကိုစွပ်ပြီးတော့ပမာယုံရင်းတွေလုံးတည်တယ်လို့ပဲအဲ့တို့ပဲယုံကြည်တယ်။နောက်တစ်ခါကျတော့သိကြတာပြည်သူရဲ့ဆုံးဖြတ်ချက်ပြည်သူရဲ့အင်အားကိုဘယ်လောက်ကြီးမားတဲ့တခြားအရာမှမလွန်မုန်းနိုင်ဘူးကျွန်တော်တို့အဲ့တို့ပဲယုံကြည်တယ်။တခုပဲဗျအရင်တော့သိနေတဲ့ခေတ်ကာလတွေကအခုခေတ်ကာလကမတူတော့ဘူးကြာ။နောက်အရင်တော့ပြည်သူတွေနဲ့အခုပြည်သူတွေရဲ့တန်ခိုင်းရေကျင်ရလဲဘယ်လိုမှနိုင်ရှင်လို့မရတော့ဘူး။အဲ့ဒီအတွက်သူတို့អော်နေတာအလကားပဲလို့ကျွန်တော်ဆိုတဲ့မှာတော့ဖြင်းတယ
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတိုင်းစိုးကျိုးရလဒေသဖြစ်ပေါ်စေခဲ့တယ်လို့ပြောသူကရုပ်ရှင်ဒါရိုက်တာအကယ်ဒမီဝိုင်းဖြစ်ပါတယ်။
ဒီအာဏာသိမ်းမဲ့ဆိုတဲ့ပုံမှာတော့ပြည်သူအများစုကအနေနဲ့များတော့စိုးရိမ်ပူပန်မှုရှိတာအမှန်ပဲလေ။နောက်တစ်ချက်ကဘာလဲဆိုတော့ကျွန်တော်တို့ကကယောဂါကြီးလောက်ဖြစ်နေတယ်။ဒီယောဂါကြီးတော့တော်တော်နပန်လို့ပြီးစီးပွားရေးကကျနေတဲ့အချိန်ပြည့်ရခါကျတော့လေကယောဂါကြောင့်လူတွေကအလုံးမရှိဘဲနဲ့စီးပွားရေးလည်းတော်တော်ကျတဲ့နေတာဆိုတော့ဒီလိုအာဏာသိမ်းမဲ့တွေဘာတွေဖြစ်တယ်ဆိုတော့လူတွေရဲ့စိုးရိမ်ပူပန်မှုကပိုပြီးမြင့်တက်စေတာပေါ့နော်။ဒါမကောင်းဘူး။ကျွန်တော်ကဒီအာနာသိန်းရဲ့အကျိုးဆက်က1962ခုနှစ်တည်းကဦးချိန်ကြီးကောင်းတဲ့အကျိုးဆက်ကိုတခုမှခံစားခဲ့ရတာမရှိဘူး။ဟိုအချမ်းသာဆုံးတိုင်းပြည်ရနေပြီးတော့အစိုးရဆုံးတိုင်းပြည်ဖြစ်သွားတယ်ဆိုတာသာရကပေါ့နော်။ပြီးတော့ကျွန်တော်တို့မဲပေးထားတဲ့ပြည်သူအများစုရဲ့ဆန္ဒကလည်းဒီရုပ်ကောင်ဝင်မတိုင်ခင်တည်းကရှင်းလင်းပြီးသားပါ။ဒီအမျိုးသားဒီမိုစီဖွဲ့ချုပ်ကအားလုံးကဂျုံကြီးနဲ့အားလုံးမဲပေးခဲ့တာဒီပြည်သူရဲ့ဆန္ဒကိုလည်းအလေးထားဖို့လိုတယ
်။ဆမ်းပြည်နယ်ကအဆိုင်မျိုးစဉ်ကတော့စစ်တပ်ကအာနာသိန်းမဲဆိုတဲ့သတင်းဟာချင်းချောင်ယုံတက်တက်တာဖြစ်တယ်လို့မြင်ပါတယ
်အခုနေသားတော့အာနာသိမ်းမှုဖြစ်နိုင်ပွဲတော့ဒါသိမ်းရှိလို့ကျွန်တော်အဲ့လိုမြင်ပါတယ်ဘာကြောင့်လဲဆိုတော့ဒါကသူတို့ပြောတာပဲဒီရုပ်ပွဲ မင်းမတမမှုကြီးဆောင်ပါတော့အကြီးဆောင်ဟောပေါ့အစိုးရအနေနဲ့အဲဟိုတက်မတော့ပေါ့ဟိုညှိနှိုင်းမှုရှိတာအောင်ပေါ့နော်တက်အနေနဲ့ဟောပေါ့ကျွန်တော်တော့ချင်းချောက်ရုံအဲ့ဒီနေထားလို့ပဲဒါတော့ကျွန်တော်မြင်ပါလား
ရန်ကုန်မြို့ကအင်ရှင်မမတ်တင်းသူသာကျော်ကတော့အာနာသိမ့်မယ်ဆိုတာကိုသိပြီးစိုးရိမ်စိတ်မရှိကြဘူးလို့ပြောပါတယ
်အခုတော်တော်လေးရတဲ့အာနာသိမ့်မယ်ဟာအဲ့လိုအာနာသိမ့်လိုက်မယ်ဆိုတော့ဒါကိုဟိုမဖြစ်နိုင်ဘူးဆိုတာလည်းသိနေတယ်လို့စိုးရိမ်စိတ်ကလည်းလူတွေမှာရှိနေတယ်ဒါပေမဲ့အဲ့လိုမျိုးကြီးစံစီသာစုမယ်တော့ဟာရုပ်ရုပ်တိတ်နေဟာဟိုဟာပြေးဝယ်ကြီးရာပြေးဝယ်အဲ့လိုတော့ရုပ်ရုပ်လုံးဝမဖြစ်ဘူးကိုဗစ်ကမှဟာဟိုဟိုဟာပြေးဝယ်ရတာနဲ့ဒီဟာပြေးဝယ်ရတာနဲ့ဖြစ်သေးတယ်ကိုဗစ်ကလာမှာတော့အခုလုံးဝမဖြစ
်မန္တလေးမြို့ကစီးပွားရေးလုပ်ငန်းရှင်ဦးမမောင်မြစ်ကတော့အားလုံးရဲ့ကောင်းကျိုးစီးပွားအတွက်တက်ဆိုင်တဲ့တာဝန်ရှိသူတွေပြည်စုံဆွေးနွေးဖြေရှင်းစေခြင်းနဲ့လို့တိုက်တွန်းပါတယ
်ဟိုအရင်တော့ကစစ်အစိုးရအစ်တက်ကဒီနှစ်ပေါင်းများစွာပြာနာရှင်စနစ်နဲ့အုတ်ချုပ်တဲ့အခါမှာတိုင်းပြည်ကအကုန်လုံးဘုံဘုံနဲ့ရှာသွားတဲ့ကိစ္စတွေကျွန်တော်တို့စဉ်းစားလို့လည်းအကုန်ကြီးကြီးသားပဲဗျာအဲ့တော့ကျွန်တော်တို့ကစီးပွားရေးသမားတွေရတမားတွေနဲ့သာမန်စိတ်ကြုံမဆိုရင်အဲ့လိုပြန်ဖြစ်သွားမှာကိုကျွန်တော်စိုးရိမ်တာပါစစ်တပ်အာဏာသိမ်းရရင်စီးပွားရေးမှာဆိုတော့အဲစစ်တပ်နဲ့အပေါင်းမှာလူတို့စုပဲရတာအကျိုးစီးပွားဖြစ်ထွန်းပြီးတော့စီးပွားသွားကြတာများတာဟုတ်ကဲ့တဲ့လူအများစုရောဒုက္ခရောက်ကြတာများတာဟုတ်နော်အဲ့တော့ကျွန်တော်တို့ကအဲ့လိုမျိုးအဖြစ်ကိုမလိုလားတဲ့အတွက်ဒါဒီစစ်တပ်ကအာဏာသိမ်းတာတို့စစ်အာဏာရှင်စနစ်ကျင်းလုံးမှာတော့ကျွန်တော်တို့ကမသိပါဘူးအဲ့တိုင်းကြီးကြားတဲ့ခါမှာအင်မတန်စိတ်ပူရပါတယ်အဲ့ဒီ NLD အစိုးရရောတောင်တန်းနဲ့ကရင်အဖွဲ့စည်းကြီးကြီးအဖွဲ့စည်းကြီးရောဒါတွေကသဘောဝိုင်းမှာတိုင်နေနေညှိနေနေပုံပုံနေနေစိတ်ကြီးကြရင်ကောင်းကြမယ်ထင်ပါတယ
်နေပြည်တော်အဝင်ထွက်ဝေးပြေးကားလမ်းပေါ်ကအဓိကကြတဲ့နေရာဒီမှာအခုဆိုရင်စစ်စေးရေးဂိတ်တွေနဲ့လုံခြုံရေးတင်းကျပ်ထားပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါ
တမ်တော်ကတစ်ဖက်သားအပြေခါရစီရင်နောက်ထပ်တလားတက်တန်တိုးလိုက်တဲ့အချိန်မှာပထမဆုံးကျင်ဖြစ်တိုက်ပွဲတွေအပြင်းထန်ဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်လေးပါဝင်လာတာကြောင့်နိုင်ငံရေးတိုင်ဝမ်နဲ့ကိစ္စတွေကြားရင်းချမ်းရေးမျိုးလင်းချက်တွေတိုးလာနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်တန်နိုင်ပါလက်နက်ကမီးပခတ်တွေရှိခဲ့တဲ့တိုင်းဒေသတွေမှာရင်းချမ်းရေးဆွေးနွေးဖို့နဲ့ကိုဗစ်ကာယောဂါထိန်းချုပ်ရေးအတွက်တနင်္ဂနွေလုံးမှာစီရင်လှုပ်ရှားမှုတွေကိုဒီလကုန်တိရဆိုင်ထားမယ်ကြောင်းတမ်တော်ကကြေညာထားပါတယ်အခုနောက်ဆုံးကျင်တက်တန်းတိုးဖို့ကြေညာလိုက်တဲ့အချိန်မှာတော့အရင်ကလိုကျန်းဖက်အဖွဲ့စည်းတွေလှုပ်ရှားရနေနေတွေကလွေလို့ဆိုတဲ့တတ်မှတ်ချက်ပါဝင်လာတာမတည့်ရတော့တာကြောင့်တမ်တော်နဲ့အဲရခိုင်လက်နက်ကန်ဖွဲ့ကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့ရခိုင်ပြည်နယ်မှာစီရင်ပနိပခတ်တွေရောပွားလာတဲ့လက္ခဏာတစ်ခုဖြစ်ရခိုင်ပြည်နယ်ကလူထုအခြေစိုးအဖွဲ့တစ်ခုဖြစ်တဲ့ဝန်လဲဖောင်ဒေးရှင်းဒါရိုက်တာဦးခိုင်ကောင်းဆန်ကမြင်ပါတယ်
အော်အတီးကတော့ဒီအတုံးနှုံးပေါ့နော်အတုံးနှုံးမတုံးတာကအစားဒါကဟိုတိုးတက်မှုရှိတယ်လို့ပြောလို့ရတာပေါ့နော်အမခါတိုင်းဆိုရင်ဒီအကြံဖက်ခွေးရှိတဲ့ဒေသမှာပါလို့ဒီလိုတုံတုံထားတဲ့ဟာကလည်းဒီရခိုင်ဒေသကိုရည်ညွှန်းတယ်လို့ဖြစ်နေတာပေါ့အဲ့တော့အခုကျတော့အဲ့လိုတုံတုံကမရှိဘူးဆိုတော့ကျွန်တော်တို့ကဒီမြန်မာပြည်အဝန်လို့ပြောတဲ့အတွက်ဒါကကောင်းတဲ့လက္ခဏာတစ်ခုပေါ့လေအပေါင်းလက္ခဏာဆောင်တဲ့အရာတစ်ခုဖြစ်တယ်လို့တော့ကျွန်တော်ကတော့သုံးသပ်နေတာပေါ့
ရခိုင်ပြည်နယ်မှာ2018ခုနှစ်နောက်ပိုင်းကစားတမ်တော်နဲ့တိုက်ပွဲတွေဖြစ်ပေါ်ခဲ့ပြီးနောက်အဲအဖွဲ့ကိုအကြမ်းဖက်အဖွဲ့စီဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။ဒါပေမဲ့လည်းနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာလုံခြုံရေးဆိုင်ရှာရတာကြောင့်မကျင်းပဖြစ်တဲ့နေရာတွေမှာရွေးကောက်ပွဲတွေပြန်ကျင်းပနိုင်တဲ့ရှင်နေတဲ့ဖန်တီးပေးဖို့နှစ်ဖက်စလုံးကတိုက်ခိုက်မှုတွေရဆိုင်ခဲ့ကြသလိုဆွေးနွေးမှုတချို့လည်းရှိခဲ့ပါတယ်။ဒါပေမဲ့လည်းရည်ရွယ်ထားတဲ့အတိုင်းရွေးကောက်ပွဲကျင်းပနိုင်ဖို့နဲ့ရခိုင်ပြည်နယ်မှာငင်းချမ်းရေးရရှိဖို့ဒီထက်ပိုပြီးခိုင်မာတဲ့ရှင်းလင်းတွေလှမ်းဖို့လိုတယ်လို့ MB ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးသာထွန်လာကတုံတာပါတယ
်လုံးလုံးစီရတော့ကဒီစက်လက်နက်ကင်တက်ပွဲတွေနားလေမှုရဟိုအပြည့်ခဲရစစ်စားတဲ့အခြေအနေရှိတယ်အဲ့ဒီအခြေအနေကတချင်ဟိုတရားဝင်တက်ခဲရစစ်စားချုပ်ကိုလက်မထူးခွေးမှဒီငင်းချင်းကြီးကိုပို့လို့ဟိုတိဆောက်ဖို့လူမျိုးလုံးမြင်တယ်အဲ့ဒီငင်းချင်းကြီးကိုပို့ကေချောင်းနေမှာလည်းအခုစကင်းနေတဲ့ဒီလူတွေဒီချောင်းဒီလူတွေဒီဘက်တော့ရောက်လာတဲ့ဒီလူတွေရဲ့တမိဝန်ချက်လုံးဝနေကိုပုံမှန်လက်ကန်နေတဲ့အခင်းအကျင်းဆိုးရဆိုးရကိုပြန်ပြီးပုံမှန်လက်ကန်နေတဲ့အခင်းအကျင်းကိုခံပြီးပြီးကိုအရေးကြီးတို့နေတဲ့အဲ့ဒီခံပြီးပြီးတို့ခံပြီးပြေးလိုက်တဲ့ရှင်နေရမလေးအဲခံပြီးနေရစကြင်းတွေကဒီလူကြီးခံပြီးနေဒီလူရလေးခံပြီးအရေးအရာကိစ္စတွေကိုဒီရှေ့ကိုပို့လို့ဟိုအလုပ် လုံးနိုင်စေပူချီလာမည်လို့ပြောတယ်
။ရခိုင်ပြည်နယ်မှာတိုက်ခိုက်မှုတွေရစေးထားတာနှစ်လလောက်တွင်တပ်မတော်နဲ့အဲအဖွဲ့တို့ကြောင့်အွန်လိုင်းကရောလူကိုယ်တိုင်မှာတိုက်စုံဆင်းနေတာတွေလည်းရှိခဲ့ပါတယ်။အဲအဖွဲ့ပါဝင်ဆိုရနဲ့ NCA အပြစ်ခတ်ရစီရဲ့သဘောတူညီချက်ကိုလက်မှတ်ထိုးထားတယ်။မြောက်ပိုင်းမှာအမိုက်ဖွဲ့ဝင်တိုင်းသားလက်နက်ကိုင်လေးဖွဲ့နဲ့လည်းအစိုးရကိုယ်စားလှယ်တွေတိုက်စုံဆင်းနေဖို့စီစဉ်နေကြတာပါ။ဝန်လဲဖောင်ဒေးရှင်းဒါရိုက်တာဦးခိုင်ကောင်းဆန်ကတော့အဲအဖွဲ့နဲ့ငင်းချင်ရေးဆွေးနွေးမှုတွေမှာတိုးတက်တဲ့လက္ခဏာတွေတွေ့ရပေမဲ့ငင်းချင်ရေးရဖို့ကတော့ကြိုးပမ်းရမယ့်ကိစ္စတွေရှိနေတယ်လို့ပြောပါတယ်။
အဲတစ်ဖက်မှာတော့ဒီတော့အရင်ချိန်ပြည်စီမှာတော့အရင်ကဆိုရင်အေးကိုအတိမတ်မပြူတာပေါ့လေဟိုငကိုကဆိုရင်အေးကိုအတိမတ်မပြူတာနောက်ပြီးတော့တက်မတော်အနေနဲ့ဒီကြီးရေလေပေါ့အင်အားလုံးကြီးတွေနဲ့တိုက်ပွဲလုပ်တာတွေတွေ့ရတယ်အခုဒီနောက်ပိုင်းမှာအရင်ချိန်စကားပြောပြီးတဲ့နောက်ပိုင်းမှာအပြူတဘောဆောင်တဲ့အပေါင်းလက္ခဏာဆောင်တဲ့ရာမျိုးတွေတွေ့ရတာပေါ့နော်ဒါပေမဲ့ဒီဟာကတော့ဟိုယတိပြတော့ပြောခဲ့တယ်ဒါမှမင်းဆိုင်ကတော့တတိယရှင်သောရရာကတော့ပို့ပြီးတော့ခိုင်မာတာပေါ့လေအခုဆိုရင်တော့လားလောင်းဒီတိုက်ပွဲတွေရဲ့ချိန်ကြတယ်အဲဒီကကြာရင်တတိယနဲ့ဒီဘိုင်လက်ထရီထိုးလာကြမယ်နောက်ပြီးတော့တက်စကန်နေရာချမှုတွေပေါ်ဥမှာခိုင်တက်တော်ကတော့ဒီမျိုးနေဒီမျိုးနေချိန်မှာဒီနေထိုင်တဲ့ခြေနေမျိုးပေါ့နော်အဲ့လိုမျိုးတွေအချင်းချင်းရောက်နိုင်မှတကယ်စစ်မှန်တဲ့ဟိုညီချင်းရဲ့တခုကိုအောက်ကြည့်ဖို့နိုင်မလို့တော့ဖြစ်နေ
တော့အဲအဖွဲ့ပါဝင်တမတော်နဲ့စီရေးတိမ်မာနေတဲ့တိုင်းသားလက်နက်ကိုင်မြောက်ပိုင်းမဟာမိတ်တုံးဖွဲ့ကလည်းတစ်ဖက်သားအပြစ်ခတ်ရစီရေးပြင်ညာချက်ကိုဒီလကုန်တိထပ်မံတက်တန်တိုးထားပါတယ်အစွားပိုင်းမှာနှစ်ဖက်အပြန်လန်းတစ်ဖက်သားအပြစ်ခတ်ရစီရေးပြင်ညာထားတဲ့အချိန်မှာပဲမကြာခဏဆိုလိုတိုက်ခိုက်မှုတွေလည်းဖြစ်ပေါ်ခဲ့မှုပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတတိယပြပို့ထားတာဖြစ်ပါတယ်
ပြည်ရေးမိကန်တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားပေါ်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်မှာပြန်ကောင်းထုတ်တင်ပြပေးသွားပါမယ် Myanmar's Democratic Balance at Aung San Suu Kyi in the Military Lounge Shadow မြန်မာဒီမိုကရေစီမျှခြေတစ်ခုအဖြစ်တည်ဝင်လှုပ်ရှားနေကြတဲ့ဒေါ်အောင်ဆန်းစုကြည်နဲ့ကာလာရှိချာစစ်အာဏာဆိုတဲ့ခေါင်းစဉ်နဲ့နိပွန်သတင်းအွန်လိုင်းမှာကုတိုတိုရှိဟီရိုရေးသားတဲ့ဆောင်းပါးကိုကျွန်တော်အမျက်တူကတင်ပြပေးချင်ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့လက်ရှိအဆိုရဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာနောက်တစ်ချိန်အပြတ်အသတ်အနိုင်ရရှိခဲ့ပေမဲ့စစ်တပ်ရဲ့သတိပေးချက်တွေကဒေါ်အောင်ဆန်းစုကြည်အနေနဲ့2008ခြေကံဥပဒေအတိုင်းဆက်သွားဖို့သတိပေးနေတယ်ဆိုပြီးတော့ဆောင်းပါးကိုအစချေရေးသားရပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့တာရှိခံတဲ့လူကြိုက်များမှုကို NLD ပါတီရဲ့အကြီးမားဆုံးသောတံပိုးတစ်ခုဖြစ်ဆောင်းပါးမှာဖော်ပြထားပြီး NLD ပါတီကိုလည်းနှစ်ပေါင်း90အတွင်းပထမအကြိမ်ရောဒုတိယအကြိမ်မှာဒီမိုကရေစီနှီးကြရွေးကောက်ခံရတဲ့ပါတီတစ်ခုဖြစ်ရည်သားတာပါပဲ။ပထမသက်တမ်းအတွင်းစီးပွားရေးနှီးကွေးခဲ့ပြီး2015ရွေးကောက်ပွဲရဲ့အဓိကကတိကဝတ်အဖြစ်ခဲ့တဲ့ငြိမ်းချမ်းရေးနဲ့အခြေခံဥပဒေပြင်ဆင်ရေးတို့ကိုမလုံဆောင်နိုင်ခဲ့ပေမဲ့နိုင်ငံရေးစီးပွားရေးတရားရေးစစ်တပ်နဲ့လူနည်းစုစတဲ့အများစွာသောအဖွဲ့အစည်းကြီးတွေကိုပြီးခဲ့တဲ့ရွေးကောက်ပွဲမတိုင်မီကကောက်ယူခဲ့တဲ့စစ်တမ်းတွေအရအများစုဟာနိုင်ငံတော်အတိုင်ပင်ခံဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ကိုအယုံကြည်စိတ်ချအောင်လူအဖြစ်ပေါ်ပြတယ်လို့ရေးသားရပါတယ်။ဒေါ်ဆန်းစုကြည်ရဲ့ပုဂ္ဂိုလ်ရေးထင်ပေါ်ကျော်ကြားမှုတစ်ခုတည်းနဲ့ NLD ပါတီရဲ့အောင်မြင်မှုကိုပေါ်ပြဖို့မလုံလောက်သေးဘူးလို့လည်းဆောင်းပါးမှာထောက်ပြထားပါတယ်။ NLD ရဲ့ခိုင်မာတဲ့စွမ်းဆောင်ချက်အဖြစ်စီးပွားရေးနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကျဆင်းခဲ့ပေမဲ့ခြေလက်ဒေသလူနေမှုအဆင့်တွေကတော့ပုံမှန်ဖွံ့ဖြိုးတိုးတက်လာတယ်လို့ဆိုပါတယ်။ကျွမ်းကျင်သူတွေကတော့ရန်ကုန်ကစီးပွားရေးထိပ်သီးတွေရဲ့ပြောဆိုချက်တွေနဲ့ပြည်တွင်းအသတင်ထုတ်ကုန် stock တွေကိုအခြေပြုစဉ်းစားပေမဲ့မြန်မာပြည်ကမဲပေးသူအများစုကတော့နိုင်ငံရဲ့စီးပွားရေးတိုးတက်မှုဆိုတာကိုဆက်ရနာရှင်ခေတ်ကနေထိုင်ခဲ့ရတဲ့နိုင်ရှင်ပြီးတော့လက်ရှိသူတို့ရဲ့လူနေမှုဘဝတွေနဲ့အကဲဖြတ်ကြတယ်လို့យေတာတာပါပဲ PACE လို့ခေါ်တဲ့စတန်ကောက်ယူရေးဖွဲ့ရဲ့စတန်တွေကိုအခြေခံပြီးဆောင်းပါးထဲမှာကိုးကားဖော်ပြထားရမှာတော့ NLD အစိုးရလက်ထက်အတွင်းခြေလက်ဒေသတွေမှာလျှက်စစ်မီ3ဆွဲနိုင်မှုပမာဏ40ရာခိုင်နှုန်းကနေ55ရာခိုင်နှုန်းအထိမြင့်တက်လာခဲ့ပြီးဆဲဖုန်းနဲ့မော်တော်ဆိုင်ကယ်အသုံးပြုမှုလည်းရခိုင်ကားထက်များစွာတိုးတက်လာတယ်လို့ဖော်ပြထားပါဗျ။နိုင်ငံသားအများစုအတွက်ဖက်ဒရယ်လိုနိုင်ငံရေးကိစ္စတွေထက်စားရေးတောက်ရေးကပိုပြီးတော့အရေးကြီးနေပြီးရခိုင်ကတည်းကစီးပွားရေးနောက်ကျခဲ့တဲ့အတိုင်းအတာဒေသတွေဟာဒေါ်ဆန်းစုကြည်လက်ထက်မှာပုံမှန်ဖွံ့ဖြိုးတိုးတက်ခဲ့တယ်လို့ဆိုပါတယ်။မဲထက်သူအများစုကလည်းအတွေ့အကြုံမရှိသေးတဲ့ဒါမှမဟုတ်အုပ်ချုပ်နိုင်ခြင်းမရှိသေးတဲ့ပါတီတွေထက်ကိုနိုင်ခြင်းရှိတဲ့သူတွေကိုပဲမဲထည့်ကြတယ်လို့ဆိုပါတယ်။ကာလာတာရှိစစ်တပ်အုပ်စုမှုရဲ့အစပိုင်းမှာရွေးကောက်ပွဲရလဒ်တွေကိုလက်မခံခဲ့ပေမဲ့2016မှာတော့အခြေခံဥပဒေအရ NLD ကိုအာဏာလွှဲပြောင်းပေးခဲ့တာကိုဖော်ပြထားပါဗျ။တမရော်ရဲ့အခန်းကဏ္ဍကိုအခြေခံဥပဒေထဲမှာအပြည့်အဝရယူထားတာမို့ ရွေးကောက်ပွဲရလဒ်ကိုအခြေပြုပြီးတက်လာတဲ့အစိုးရတက်ကိုငြင်းညံ့စွာအာဏာလွှဲပြောင်းရေးမှာစစ်တပ်ရဲ့သဘောထားတစ်ခုတည်းကသာအာမခံနိုင်တယ်လို့ထောက်ပြထားပါတယ်။နိုင်ငံကိုကာလကြာရှည်ကြီးစုခဲ့တဲ့စစ်တပ်ရဲ့အာဏာဇက်ကိုဖော်ပြထားရမှာတော့ပြည်ကြွေးနိုင်မှာရွေးကောက်ပွဲနေ့မှာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကရွေးကောက်ပွဲရလဒ်ကိုတမရော်အနေနဲ့လက်ခ ူးလို့ပြောဆိုတာကိုလည်းပေါ်ပြထားပါတယ်။ဒါအပြင်ဘလို့အကျိုးရလဒ်တွေထွက်ပေါ်လာသည့်ဖြစ်စေတမတော်ကနိုင်ငံရေးဦးဆောင်မှုမှာဆက်လက်ပါဝင်သွားမယ်လို့ပြောသွားတာကိုလည်းစောင်းမမကိုးကားပေါ်ပြထားပါတယ်။တကယ်တော့စစ်တပ်ဟာအတိတ်ကာလကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့စီးပွားရေးအကျိုးအမြတ်တွေကိုကာကွယ်ဖို့အတွက်2008ခြေကံဥပဒေကိုအသေးအတန်ထိန်းသိမ်းကာကွယ်နေတာဖြစ်ပြီးသူ့သဘောနဲ့တူတော့အာဏာလက်လွတ်ဖို့မရှိဘူးဆိုပြီးတော့လည်းရေးသားထားပါတယ်။ဒေါက်ဆန်းစုကြည်ရဲ့မူဝါဒတွေကိုစိတ်ပြတ်နေသူများနေတယ်လို့သူမကိုမဲပေးသူတွေလည်းများခဲ့ကြပါတယ်။ဒါကို NLD နဲ့ဒေါက်ဆန်းစုကြည်တို့ကိုယ်တိုင်လည်းအံ့ဩသွားလောက်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းမဲပေးသူတွေကတော့စစ်တပ်နဲ့ပြဿနာမတက်ချင်ပဲသူတို့ရဲ့ဘဝတွေကိုပဲဆက်ပြီးပုံမှန်အပြောင်းလဲများတာလုပ်ပေးဖို့အတွက်ဒေါက်ဆန်းစုကြည်နဲ့ NLD ကိုမဲပေးခဲ့ကြတယ်ဆိုပြီးတော့စောင်းမကိုအဆုံးသတ်ထားပါတယ်။အပြည့်စုံကတော့ www.nippon.org မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးခဏကိုကျွန်မခင်မထွေးကတင်ဆက်ပေးပါမယ်။လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာပြီးခဲ့တဲ့2020နိုဝင်ဘာရွေးကောက်ပွဲမှာမဲအပြတ်အသတ်နဲ့အနိုင်ရတာကြောင့်မကြာခင်မှာဆွေးရဒုတိယသက်တမ်းဆက်ပြီးတော့တာဝန်ယူရတော့မှာဖြစ်ပါတယ်။လက်ရှိအာဏာရပါတီပဲပြန်အနိုင်ရတာဖြစ်လို့လာမယ့်ဆွေးရတက်မှာလည်းလက်ရှိတာဝန်ထမ်းနေကြတဲ့သူတွေပဲပြန်ပါလာနိုင်တယ်လို့ယူဆတာတွေရှိတယ်လို့ NLD ဆွေးရအနေနဲ့နောက်9နှစ်သက်တမ်းမှာအရင်ထက်ပိုပြီးတော့နိုင်ငံအတွက်လိုအပ်ချက်တွေကိုပိုမိုဖြည့်ဆည်းဆောင်ရွက်ပေးနိုင်မှုမျှော်လင့်သူတွေလည်းရှိပါတယ်။အစိုးရရဲ့ပုံမှာအမျိုးသမီးတွေအကြားဘယ်လိုမျှော်လင့်ချက်တွေရှိနေကြလဲဆိုတာကိုတည်ထောင်တဲ့အမျိုးသမီးကဏ္ဍမှာစူးစိတင်ဆက်ချပါရစေ
။အခုကတော့သူ့ယူနီတီအစိုးရရုံးမှာစူးစိမှရတဲ့ကြောနေနေပေါ့နော်ဒီပုံမှာစိုးရဘက်ကနေအဓိကအင်းသားတွေကလည်းသိခုပ်ပြုလို့လိုအပ်လိမ့်မယ်။ဘာဖြစ်ဒီမှာနေနေအချင်းချင်းရတာကသင်ရမှုမျိုးမရှိရတဲ့ကြောင့်ခုချင်းရဲ့ဒီအရင်ကတည်းကလက်ရှိတက္ကသိုလ်ကြီးလည်းရှိနေတဲ့ဥပဒေရှိတယ်။ဒါစီဟာကဆက်လက်ပြီးမှရှိနေဆိုရင်ကျွန်တော်တို့ကအနာဂတ်ဆက်တွေဒီကြောင့်ဒီကြောတဲ့အပိုင်းမှာလည်းအများကြီးအဆန်တောင်ဖြစ်နေတယ်ပေါ့နော်။ဆိုတော့အဓိကဒီ Unity အစိုးရလို့ပြောရခါမှာလည်းဒီလိုအပြောနဲ့မဟုတ်ဘဲနဲ့အလုံးစုံတစ်ပြေကျခံနေနေပေါ့နော်။အကြီးကျယ်ရင်းချမ်းရေးပြီးတော့ကျွန်တော်တို့တိုင်းဒါအရေးတစ်ချက်ပြီးမှဒီကောင်လေးဆောင်ဖို့အတွက်ပေါ့နော်။ဒါတွေကိုအန်တနတီအစိုးရအနေနဲ့ကလည်း50%ကျော်အရေးကြီးလို့နေတယ်ကျွန်တော်တို့အမြင်ပေါ့နော်
။ဒါကတော့ကချင်ပြည်နယ်ကဆိုင်းလူပိုင်ပြောသွားတာပါ။စစ်ပွဲတွေမငြင်းချမ်းတဲ့မြန်မာနိုင်ငံအတွက်အဓိကငြင်းချမ်းရေးရရှိအောင်လူထုခရွေးကောက်တင်ရောက်ထားတဲ့ NLD အစိုးရအနေနဲ့အလေးပေးလုပ်ပြီးစီစဉ်တယ်လို့ဆိုင်းလူပိုင်လိုပဲကျွန်မအမေများဆက်သွယ်ခဲ့တဲ့အမျိုးသမီးအများစုကပြောပါတယ်။လက်ရှိငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အတွက်ဆိုရင်တော့ NLD အစိုးရအနေနဲ့တိုင်းရင်းသားလူမျိုးစုတွေအကြားယုံကြည်မှုရအောင်ခိုင်ခိုင်မာမာချိုးပန်းစေချင်တယ်လို့ပြောသူကတော့နော်ဆဲဆဲပါ။တိုင်းရင်းသားအမျိုးသမီးအဖွဲ့၁၀ဖွဲ့ကျော်နဲ့စုစည်းထားတဲ့ WLP အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့ကိုစားပြောတာပါလို့လည်း WLP ရဲ့လက်ရှိအထွေထွေတွင်းရေးမှူးတာဝန်ကိုယူထားတဲ့နော်ဆဲဆဲကပြောပါတယ
်။ WLP အနေနဲ့ဆိုရင်အထူးသဖြင့် NLD အစိုးရပေါ့နော်။ကျမတို့တကယ်ဂုဏ်ယူခဲ့တဲ့ပါတီဖြစ်ခဲ့တယ်အထူးသဖြင့်ဒေါ်ဇတ်စုကြည်ပေါ်အပါဝင်ပါတော့ကျမတို့ဆိုရင်တို့ထောင်ကနေလွန်မြောက်ဖို့အတွက်ကျမတို့အများကြီးရုန်းကန်ခဲ့တယ်အများကြီး advocacy လုပ်ပေးခဲ့တယ်ပြီးလို့ရှိရင်လည်းအများကြီးလည်းမျှော်လင့်ခဲ့တယ်ပေါ့နော်ကျမတို့ကတိုင်းရင်းသားတန်းတူရေးကိုလည်းအခြေခံတယ်တရားမျှတမှုကိုလည်းအခြေခံတယ်အနေထမှာမတရားလုပ်တာတွေဥပမာအကဲအတီးအကဲတွေမလုပ်ရင်တော့မှဒါတယောက်ကလှုပ်လိုက်တာနဲ့တစ်ဖွဲ့လုံးကိုကျမတို့မြင်ပါလေနော် ဆိုတော့ကျမတို့အပေါ်မှာယုံကြည်မှုမတည်ဆောက်နိုင်တဲ့အနေအထားကိုကျမတို့တွေ့ရတယ်။အဲဒါကြောင့်မလို့ကျမတို့ကနောက်ထပ်ယုံကြည်မှုကြကြလာအောင်ကျမတို့မလုပ်ချင်ဘူးနော်။ကျမတို့အပါဝဲတခြားသောသူတွေလည်းဒီလိုခံစားရခံစားမယ်မို့နော်။ကိုအစိုးရကကိုလိုချင်တာကိုဖြစ်ချင်တာနားမထောင်ဆိုရင်ယုံကြည်မှုကတော့နေမှာပဲပြောကြမှာပဲဆိုတော့ဒီတစ်ခေါက်မှပြန်လဲတုတ်တက်တင့်နေပါတော့အထူးသဖြင့် NLD အစိုးရကသူတို့ဘလောက်ထိလူထုတွေရဲ့အတန်တွေကိုဘလောက်ထိလှုပ်ပေးတာမျိုးတွေရှိတယ်ဆိုတာပြန်လဲတုတ်တက်ပြီးတော့လူထုတွေအပေါ်မှာပြန်လဲယုံကြည်မှုတွေပုံမတည်ဆောက်ဖို့လိုတယ်လို့ကျွန်မမြင်နေပါတော့အဲအခါကျမှပဲလူထုကကိုအစိုးရကိုယုံကြည်လာပြီဆိုရင်ညွန်လေးချက်တွေကလည်းထထားရဲတယ်ပြီးလို့ရှိရင်လည်းပူပါပါဝင်ရမယ်ဆိုလည်းအားရှိတယ်ပါဝင်ခြင်းနဲ့စိတ်ရှိတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးတာမလုပ်ဘူးဆိုရင်တော့ပူပူဆိုတာကကျမတို့လူထုနဲ့အဲ့ဒီအစိုးရနဲ့ပူကွဲလာနိုင်တဲ့ပူသဘောထားတွေအမြင်တွေအယူအဆတွေပူမူကွဲလာနိုင်တဲ့အနေအထားတွေရှိလာနိုင်လို့ကျမမြင်တယ်ပေါ့နော
်အဲ့ဒီအစိုးရအနေနဲ့နောက်ထပ်၅နှစ်ဒုတိယတက်တန်းကာလအတွင်းပညာရေးခန္ဓာမှာတို့တဲ့ပြောင်းလဲမှုတွေဖြစ်လာအောင်ကြိုးပမ်းစီစဉ်သူတွေလည်းရှိပါတယ်
။အခုတက်လာတဲ့အစိုးရကိုဒီ၅နှစ်သက်တမ်းအတွင်းမှာဘာတွေပြောင်းလဲစီခြင်းလဲ၊ဘယ်အောင်လုပ်စီခြင်းလဲဆိုရင်နံပါတ်၁ကတော့ပညာရေးပိုင်းမှာပညာရေးပိုင်းမှာဆိုလို့ရှိရင်အားလုံးအကျုံးဝင်တဲ့ပညာရေးဖြစ်အောင်လုပ်ပေးစီခြင်းနဲ့တန်ဆွမ်းသူမတန်ဆွမ်းသူအကြမ်းမှခွဲခြားဆက်ဆံမှုမရှိဘဲနဲ့အားလုံးပါဝင်နိုင်တဲ့ပညာရေးဖြစ်စီခြင်းနဲ့နောက်တစ်ခုကနိုင်ငံသားအသင့်မီတဲ့ပညာရေးဖြစ်စီခြင်းပါတယ်။မြန်မာနိုင်ငံကပွဲရတဲ့သူတယောက်ဒီနိုင်ငံသားမှာဝေးရတဲ့သူတယောက်နဲ့အရေးချင်းတူတူပဲအလုပ်လည်းတန်းဝင်လို့ရတယ်ရှောက်လို့ရတယ်ဆိုတဲ့အခြေအနေမျိုးထိမျှော်လင့်ပါတယ်ဒီအခြေခံပညာမှဒီတက္ကသိုလ်ပညာအထိပေါ့နော်အဆင့်နှိမ့်နိုင်ဖို့မျှော်လင့်ပါတယ်ပေါ့နော်ဒါတော့တစ်ချက်ပါနောက်တစ်ခုကတော့ဒီအလုပ်ကင်ခွင့်လန်းနေပါဝေးရပြီးနောက်ပိုင်းမှာညီမတို့နိုင်ငံမှာအလုပ်လက်မဲ့တွေအများကြီးရှိနေပါတယ်အဲ့တော့ဒီလိုလူငယ်တွေ brain drain နဲ့မဖြစ်သွားရအောင်ကိုယ်နိုင်ငံအတွင်းမှာအလုပ်ကင်တွေရရှိဖို့နောက်တစ်ခုကတော့တကယ်ဥမာ qualify ဖြစ်တဲ့ graduate တွေဖြစ်နေပြီဆိုလို့ရှိရင်အလုပ်ကင်ပြီးအလိုလျောက်လည်းကိုယ်ရည်စီကိုရောက်ရှိလာမယ်ဆိုလို့ပြောလဲယုံကြည်ထားပါတယ်။ဒါကြောင့်နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေနဲ့အတူမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေလောက်ကန်ပုံမရရှိဖို့ဆိုပြီးတော့မြန်မာအနေနဲ့ဒီကအမျှော်လင့်ထားပါတယ်ပေါ့နော်။ဒါရောလဲ၅နှစ်တက်တန်းကာလအတိုင်းမှာအစိုးရအနေနဲ့ခြေလှမ်းအကုန်အပြည့်အဝမဟုတ်တော့အနည်းဆုံး50ရာခိုင်နှုန်းအထိရောအကောင့်တွေဖုံးနိုင်မယ်၊ပြောင်းလဲနိုင်မယ်လို့ညီမတို့ယုံကြည်မျှော်လင့်ထားပါတယ်။ဒါကြောင့်လဲညီမတို့မဲပေးခဲ့တာလည်းဖြစ်ပါတယ
်။ဒါတော့ ERD တိုင်းမဥပင်မြို့နယ်မှာMLDC ကိုပိုင်ပုဂ္ဂလိကသင်တန်းကျောင်းတည်ဆောင်ထားပြီးတော့ကိုရိုင်းလဲသင်တန်းဆရာမအဖြစ်နဲ့ဥဆောင်သင်ကြားပေးနေတဲ့မက်မေကြီးကျော်ကျော်ပြောပြသွားတာပါအလားတူပဲဒီပညာရေးပိုင်းမှာတိုးတက်ကောင်းမွန်လာအောင်လုပ်ပေးစီခြင်းနဲ့လို့ပြောလာသူနောက်တစ်ဦးကတော့ရန်ကုန်မြို့ကပထမနေဥပ္ပိကျောင်းသူမလာမင်းချူပါ
တမီးကတက္ကသိုလ်ကျောင်းသူတယောက်ဖြစ်တဲ့အတွက်တမီးရဲ့အနီးစပ်ဆုံးနဲ့နယ်ပယ်ဖြစ်တဲ့ပညာရေးပိုင်းဆိုင်ရာမှာဆိုလို့ရှိရင်အခုလာမယ့်နောက်၅နှစ်မှာတာဝန်ယူမယ့် energy အစိုးရအနေနဲ့ပေါ့နော်တမီးတို့လိုလူငယ်တွေကျောင်းသားတွေအတွက်ကိုယ်စိတ်ဝင်စားတဲ့ဘာသာရပ်ကိုလွတ်လွတ်လပ်လပ်သင်ကြားနိုင်ခွင့်တင်ယူခွင့်အခွင့်အရေးတွေကိုပို့ပြီးတော့လမ်းဖောက်ပေးမယ်ပေါ့နော်လမ်းဖွင့်ပေးမယ်လို့တော့မျှော်လင့်ပါတယ်အခုတက္ကသိုလ်ဝင်လာအမှတ်ရှင်းခွဲတဲ့အခါမှာယောက်ျားလေးနဲ့မိန်းကလေးနဲ့အမှတ်ခွဲတာဒန်းတူညီများမှုမရှိသေးဘူးပေါ့နော်ကလေးရမှတ်ကပို့ရနေမှာဒီစေးကြောင်းဝင်ခွင့်ရမယ်ဆိုတာမျိုးရခုချိန်ကြီးခွဲခြားရတော့ခွဲခြားရဖြစ်တဲ့အတွက်ပေါ့နော်။ဥမာ engineer line သွားကျင်တဲ့သူဆိုလို့ရှိရင်အမှတ်ကဘဏ္ဍာမှတ်လိုနေလို့မပြည့်ဘူးလို့ဆိုပြီးတော့ engineer line မတက်လိုက်ရပဲနဲ့ကိုစိတ်မဝင်စားတဲ့တခြားမိတဲ့ line ကိုသွားပြီးတော့တက်နေရတယ်။အဲကြတော့ဘာဖြစ်သွားလဲဆိုတော့ကိုလည်းစိတ်မဝင်စားဘူးဒီ line ကိုဒါပေမဲ့အမှတ်မမီတဲ့အတွက်တက်လိုက်ရတဲ့ဆိုတဲ့ခံစားချက်မျိုးနဲ့ဒီဘာသာရပ်ကိုတင်ကြားနေရဆိုတော့အဲ့ဒီဘာသာရပ်ပေါ်မှာလည်းစိတ်ဝင်စားမှုမရှိတော့ဘူးပေါ့နော်။အဲ့ဒီအတွက်ဥမာကျောင်းသားတယောက်က engineer line ကိုစိတ်ဝင်စားရဆိုလို့ရှိရင်အဲ့ဒီကျောင်းသားတွေအတွက်အဲ့ဒီဘာသာရပ်နဲ့ပတ်သက်ပြီးတော့ပေါ့နော်ဝင်ခွင့်စာမေးပွဲလေးဖြည့်ခိုင်းတာမျိုးဖြည့်ခိုင်းပြီးတော့အဲ့ဒီစာမေးပွဲကိုအောင်လဲဆိုရင် engineer line ကိုတက်ခွင့်ပေးမယ်။အဲ့လိုအခွင့်အရေးပေးမယ်ဆိုလို့ရှိရင်ကျောင်းသားအနေနဲ့ကလည်းခံစားမှုပိုကောင်းမယ်လို့တမီးအနေနဲ့ကတော့မြင်ပါတယ်။အဲ့ဒီဟာကိုအခုလာမယ့်ဆိုရအနေနဲ့ပြောင်းလဲပေးနိုင်တယ်လို့တော့မျှော်လင့်ပါတယ်။
အတန်ဆွမ်းသူတွေအရေးရှိတဲ့ကနေဆောင်ရွက်နေတဲ့ရန်ကုန်တိုင်းအတန်ဆွမ်းသူများအသိအထွေရေးမှုမတ်ချောစုလန်ရဲ့အစိုးရတဲ့အပေါ်မျှော်လင့်ချက်ကရောဘယ်လိုရှိပါလဲ
။အစိုးရတဲ့ဆိုလည်းကျမတို့အရင်တုန်းကအစိုးရကပဲကျမတို့ပြန်ပြီးတော့မှဟိုတူတူကြရတာဖြစ်တယ်ပေါ့နော်။အဲ့တော့ကျမတို့လုံလန်းစားလုပ်တူလည်းတန်းလန်းနေရှိတယ်ပေါ့နော်။အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့အောင်မြင်အောင်လည်းကျမတို့လုပ်ကြည့်နေတယ်။နောက်တစ်ခုကတော့ဒီမတန်ဆွမ်းသူတွေကိုလေလုံးသိကျနာပါလဲဆိုတော့ကျမတို့ဒီအစိုးရဌာနဆိုင်ရာလူကြီးတွေဆိုလို့ရှိရင်ကျမတို့ကတော့အများတန်းကြီးကြီးစောင့်ရှောက်ရမယ်ဟာလားနောက်တစ်ခုကတော့အများတန်းဟိုထောက်ပံ့ပေးကြရမယ်ဆိုတဲ့ဟာမျိုးကိုပဲမြင်နေရပါတော့အဲ့တော့အဲ့လိုမျိုးမဟုတ်ဘဲနဲ့ကျမတို့ပေါ့နော်ကိုယ်တိုင်ကိုတဝူးတရားပြည်ပြည်ရဲ့ပင်ကိုရေးသွေးတွေနဲ့ဆိုင်တဲ့
အဲ့လုပ်ငန်းတွေခေါ်ဆောင်ပေးပါအဲ့လုပ်ခွင့်ပေးဖို့ပေါ့နော်တန်းလူခွင့်ရေးတွေပေးဖို့ကိုလည်းကျမတို့ကကျမတို့ဒီမတန်ဆွမ်းနေရာမျှော်မှန်းကြတာပေါ့နော်ညီမတို့ညံချင်းမှာမြို့သမီးတွေအတွက်လောက်ကန်ခွင့်လန်းတွေပို့ပြီးတော့ဖန်တီးပေးတာမျိုးလူလားတွေလို့ပြောကြတဲ့သူတွေလည်းရှိပါတယ်ဒီထဲမှာရန်ကုန်တိုင်းတလားမျိုးနယ်ကမဲမေချိုလွင်လဲပါပါတယ် ဒီကအခြေခံကြတဲ့အချက်လေးတွေကိုတော့အမြန်ဆုံးအလွယ်တကူနဲ့လုပ်လို့ရမယ့်ဟာလေးတွေကိုတော့ဖီဒီယာရအောင်လုပ်စေချင်တယ်ပေါ့ဥမာဘယ်လိုမျိုးလဲဆိုလို့ရှင်ညီမတရားပိနေမှာစကြိတ်တော့ဖွင့်တဲ့ခါကျတော့ဒီကရန်လေပင်ခြေခွင့်ပတ်အမျိုးသမီးတွေဆိုလို့ရှင်ထိုင်းမှာအလုပ်သွားလုပ်ပြီးတော့ထိုင်းမှာရွာတည်ပြီးတော့ကို့မြန်မာလူမျိုးကိုပဲဒီကမ္ဘာလှည့်ခီးသွားတွေနိုင်ငံတကာဒီနိုင်ငံသားတွ
ာရှိရှိနဲ့ဝင်ငွေအခွင့်အလမ်းတွေကောင်းမဲ့အလုပ်တိုင်းတွေအမျိုးသမီးတွေတို့ဖန်ပြီးပေးဖို့အဲ့လိုမျိုးလေးတွေဖြစ်စေချင်တယ်ဒါကြတာဒီဥမာစင်ကာပူမှာဆိုလို့ရှိရင်လည်းအိမ်မော်ပေါ့နော်ပြောရမယ်ဆိုအဲ့လိုအလုပ်တွေသွားလုပ်နေရတာမျိုးတွေပဲရှိရတယ်။မိသားစုစာဝတ်နေအတွက်လောရမျိုးတွေလည်းသူတို့မှာရှိမှာပေါ့။ဒါနဲ့အဲ့လိုမျိုးလေးတွေကိုကိုယ်တိုင်မိမှဒီအမျိုးသမီးတွေအတွက်အလုပ်ကင်ခွင့်လန်းတွေကိုအများကြီးဖန်တီးလို့ရမယ်အနေအထားကြီးရှိရပေါ့နော်။အဲ့ဒါလေးတွေကိုသွေးရရဲ့စီမံကိန်းအနေနဲ့ပြည်တော်စုအစိုးရနဲ့သူတို့ရဲ့တပ်ဆိုင်ရာပြည်နယ်အစိုးရအတိုင်းဒေသကြီးအစိုးရတွေပေါင်းပြီးအဲ့လိုမျိုးလေးတွေလုပ်ပေးစေချင်ပါတယ်။
ကျမတို့နေပေတီတီမှာကျင်းလည်နေကြတဲ့အမျိုးသမီးတချို့ရဲ့2021အစိုးရသိအပေါ်မျှော်လင့်ချက်တချို့ကိုစူးစီးတင်ပြခဲ့တာပါဒီမျှော်လင့်ချက်တွေကအမျိုးသမီးတူအားလုံးရဲ့အတန်းလိုမဆိုနိုင်နဲ့မြမရီမာညီညာရဲ့အမြန်ရရှိအောင်လူလူဆိုးရကဆောင်ရွက်ပေးစေချင်တယ်လို့ဒီအမျိုးသမီးရဲ့အားလုံးကမျှော်လင့်တာကိုတော့တွေ့ရပါတယ်ဆိုးရသိအနေနဲ့ညီညာရဲ့အတွက်မျှော်လင့်ချက်တွေကိုဘလောက်ထိအလေးထားအကောင့်ထဲပို့ပေးနိုင်မလဲဆိုတာကတော့နောက်ထပ်အားနဲ့စောင့်ကြည့်ကြမှာဖြစ်တယ်ဆိုတော့ကိုတင်ပြရင်ဒီတဲ့တဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရင်လာဝင်ပြပါရှင်။ကျမအဖြစ်ပြပါရှင
်။ဂရုမတုကဆွန်လင်အမေရိကန်ခွင်းစီစမသမရဂျိုးဘိုင်ဒန်လက်ထက်ထူးထူးခြားခြားတောင်းပေးရခံရသူတချို့အကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာ။ဂျိုးဘိုင်ဒန်လက်ထက်မှာတော့အပြောင်းအလဲတွေဆောင်ရွက်ရမှာသူ့အစိုးရဝန်ကြီးအဖွဲ့ဖွဲ့ဝင်တွေရွေးချယ်ခန့်အပ်တာလဲပါဝင်ပါတယ်ထူးခြားတာကတော့ဒီဝန်ကြီးအဖွဲ့တွေနေရာမှာအရင်ကရာထူးတာဝန်ကြီးကြီးခန့်အပ်လေမရှိတဲ့အရေးချင်းပြည်မီသူတွေကိုခန့်အပ်ခဲ့တာပါသမ္မတဘိုင်ဒန်ရဲ့အဆိုပြုချက်နဲ့အမျိုးသမီးတူဖြစ်သူဂျန်နယ်ယယ်လင်ကိုအထက်လွှတ်တော်ကနေ84မိနစ်55မိနစ်အတီးပြုလိုက်တာကြောင့်ယယ်လင်ဟာအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးဗန္ဒာရေးဝန်ကြီးဖြစ်လာပါတယ်အင်္ဂါနေ့ရုံးကတော့ဗန္ဒာရေးဝန်ကြီးဖြစ်ဂျန်နယ်ယယ်လန်ကျန်းသစ္စာကျင်းဆိုပါတယ်ဒူသမရကမလာဟဲရစ်ကပထမဆုံးမြို့သူကြီးဗန္ဒာရေးဝန်ကြီးဖြစ်လာမဲ့ယယ်လင်ကိုကျန်းသစ္စာကျင်းဆိုစေပါတယ်အသက်84နှစ်အရွယ်ဂျန်နယ်ယယ်လန်ဟာသမရဂျိုးဘိုင်ဒန်ရဲ့အစီအစဉ်ဆိုင်ရာမူဝါဒတွေနဲ့ပတ်သက်ပြီးတော့ပြုပြင်ပြောင်းလဲရေးတွေကိုစတင်ဆောင်ရွက်သွားမှာပါအမေရိကန်ဗဟိုဘဏ်ရဲ့ပထမဆုံးအမျိုးသမီးအုပ်ချုပ်တာဝန်ကို2014ခုနှစ်ကနေ2018ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်အခုအခါမှာအမေရိကန်ရဲ့ဗန္ဒာရေးမူဝါဒတွေကိုလည်းပြောင်းလဲပြင်ဆင်ချမှတ်သွားဖို့ရှိနေပါတယ်အထူးသဖြင့်ကိုဗစ်ကာယောဂါကာလအတွင်းစီးပွားရေးလေပတ်မှုအကောင့်အောင်အထောက်ပံ့ပေးဖို့သမရဘိုင်ဒန်အစိုးရအဆိုပြုထားတဲ့ဒေါ်လာ 1.9 ထရီလီယံငွေကြေးကိုလွှတ်တော်ကအတည်ပြုမင်းတိုင်ရေးကြိုးပမ်းနေတဲ့အချိန်ထဲမှာအစိုးရရဲ့ဗန္ဒာရေးအဖွဲ့အနေနဲ့လုပ်ငန်းတွေအရှင်းအဟုန်နဲ့ဆောင်ရွက်နိုင်ဖို့ယယ်လင်ကိုဗန္ဒာရေးဝန်ကြီးအဖြစ်အမြန်ဆုံးအတည်ပြုရေးအထက်လွှတ်တော်ကိုအစိုးရအဖွဲ့ကတိုက်တွန်းခဲ့ပါတယ
် Over the next few months we're going to need more aid to distribute the vaccine to reopen schools
နောက်လာမယ့်လတွေအတွင်းကာကွယ်ဆေးထိုးပေးဖို့ကျောင်းတွေပြန်ပုံဖို့မိသက်တွေဆရာဆရာမတွေအလုပ်ပြန်ဆင်းနိုင်အောင်ဆောင်ရွက်ပေးဖို့တွေရှိနေပါတယ်အလုပ်လက်မဲ့ထောက်ပံ့ရေးတွေဆက်ပေးနေဖို့အစားအသောက်ထောက်ပံ့မှုနဲ့အိမ်လကမပေးနိုင်လို့အိမ်ကနေဆင်းပေးရမယ့်အဖြစ်မျိုးတွေအတွက်ထောက်ပံ့ပေးဖို့လိုပါတယ်လို့သူကဒီကြားနာပွဲမှာပြောပါတယ် when you down you be now maro banai when you get down you pit a con cocana New York Wall Street lo banane nguji san apwe si re ko kain dwe bu si myin si gan ri a pyaung le lout da ri ko saung yet pho shi de lo so ba de tu yin down you get de bo ban ji ke phit sin ga le yelan ha lu sa a myit ko belo niya ri ma thong cha mle so de kisa yet ri ga sa နိုင်ငံ တကာ ငွေကြေးစည်းကွက်အစိုးရနှစ်နှစ်ဆက်ဆက်ကင်တွယ်ခဲ့သူဟာပြီးခဲ့တဲ့သတင်းပတ်ထလွတ်တော်ဘဏ္ဍာရေးဆိုင်ရာကော်မတီကြားနာပွဲမှာလည်းရယ်လင်ကအလင်းအမြန်မကင်တွယ်ဘူးဆိုရင်အမေရိကန်ပြည်အောင်စုအနေနဲ့ပို့ပြီးတော့ကြာရှည်တဲ့အစိုးရစရာစီးပွားပြက်ကက်ကိုရင်ဆိုင်ရလိမ့်မယ်ဆိုပြီးတော့ပြောပါတယ်။ဒါကြောင့်တစ်နှစ်ကို9000ကျွဲအောက်ဝင်ငွေရှိတဲ့အမေရိကန်တွေကိုနောက်ထပ်ဒေါ်လာ1400ထောက်ပံ့ပေးမယ်။ကိုဗစ်ကရောဂါပေးထောက်ပံ့ရေးအစီအစဉ်ကိုလွှတ်တော်ကအမြန်ဆုံးအတည်ပြုပေးဖို့လည်းသူကတိုက်တွန်းခဲ့ပါတယ်ဒါအပြင်အလုတ်လက်မဲ့လစားနောက်ထပ်အချိန်ထပ်တိုးပေးဖို့နောက်ဒီအလုတ်သမားတွေကိုအလုတ်ကထုတ်ပြတာမျိုးမဖြစ်အောင်အသေးစားစီးပွားရေးလုပ်ငန်းတွေကိုအကူအညီထောက်ပံ့ထပ်ပေးဖို့ကိုလည်းသူကအကြံပြုသွားပါတယ်အမရပိုင်ကန်ရဲ့အစိုးရဝန်ကြီးဖွဲ့တွေထဲမှာကာကွယ်ရေးဝန်ကြီးအဖြစ်ထူးထူးခြားခြားခန့်အပ်ခံရသူကတော့အငိမ့်စားပူဂျိုကြီးလွိုင်းအော့စတင်မှာသူဟာကာကွယ်ရေးဝန်ကြီးတွေထဲမှာပထမဆုံးလူမဲအာဖရိကန်အမေရိကန်ကာကွယ်ရေးဝန်ကြီးဖြစ်လာပါတယ်အမေရိကန်နိုင်ငံရဲ့28ဆမြောက်ကာကွယ်ရေးဝန်ကြီးအဖြစ်နဲ့တာဝန်တွေထမ်းဆောင်ခွင့်ရတာကိုဂုဏ်ယူကြောင်းနဲ့အထူးသဖြင့်ပထမဆုံးအာဖရိကန်နယ်ဘွားတယောက်အနေနဲ့ဒီတာဝန်ထမ်းဆောင်ရတာဖြစ်တဲ့အတွက်ဝမ်းမြောက်ကြောင်းတောက်ကြနေက Twitter မှာ Austin ကရေးသားပါတယ်နာမည်ကျော် West Point Tech Dozen ပူဂျိုကြီး Austin ကိုအထက်လွှတ်တော်ကနေ63မဲနှမဲနဲ့ဒီလွန်ခဲ့တဲ့သတင်းပတ်တောက်ကြနေကအတည်ပြုခံလိုက်တာပါအထက်လွှတ်တော်ကအတည်ပြုခံပြီးပြီးချင်းပဲAustin ha pinnacle စစ်ဌာနချုပ်ကိုတောက်ရောက်ခဲ့ပါတယ
် Good to see you guys and thanks for being here look forward to working with you see you around campus
ဒီမှာ50မိနစ်ကြာစစ်မှုထမ်းခဲ့တဲ့ Austin ဟာသူ့အနေနဲ့အရေးကြီးတဲ့ကာဝေးဆရာမူအရင်းနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချရမှာအရက်ဖက်ဆိုင်ရာဝန်ထမ်းတွေရဲ့အခန့်ကဏ္ဍကိုလည်းအထူးအလေးထားတော့မှာဖြစ်ကြောင်းနဲ့သူ့ရဲ့ဘဝတစ်လျှောက်လုံးဒီဘက်မှာစစ်ဘက်ဆိုင်ရာကိစ္စရက်တွေပေါ်ရက်ဖက်ဆိုင်ရာစီရေးကျွမ်းကျင်သူအကြံပေးတွေရဲ့ထင်ရှုံမှုဆိုတဲ့စီမင်းစည်းကမ်းကိုအလေးထားခဲ့ကြောင်းလည်းသူကပြောပါတယ
် I will rebalance collaboration and coordination between the joint staff and the OSD staff
to ensure ဆီဦးစည်းချုပ်များအဖွဲ့နဲ့ကာကွယ်ရေးဝန်ကြီးယုံကြားမှာရက်ဖက်ဆိုင်ရာဌာနတွေရဲ့အကြံဉာဏ်တွေကိုလည်းဘယ်အဆင့်နေရာမှာပဲဖြစ်ဖြစ်အလေးထားဖို့ထိန်းချုပ်ဆောင်ရွက်သွားပါမယ်ပင်နယ်ကုစစ်ဌာနချုပ်အနေနဲ့နိုင်ငံတန်တမန်တွေရဲ့ခံကဏ္ဍကိုအလေးထားအတိမတ်ပြုပြီးတော့နိုင်ငံရေးဌာနနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားဖို့ရှိပါတယ်လို့လဲ။အော်စတင်ကသူ့ကိုကာကွယ်ရေးဝန်ကြီးအဖြစ်အတိမတ်ပြုပေးဖို့ကျင်းပတဲ့အထက်လွှတ်တော်လက်နက်ကန်တပ်ဖွဲ့များဆိုင်ရာကော်မတီရှိမှမှပြောဆိုခဲ့ပါတယ်။အော်စတင်ကိုရာထူးခံဖို့အတွက်ဥရေကြောင်းအရာညှိစွနေတာကြောင့်လဲဒီစီမင်းစည်းကမ်းကိုပလတ်ပေးခဲ့ပါတယ်။ကာကွယ်ရေးဝန်ကြီးလိုနေရာကိုတာဝန်ယူမဲ့သူတွေဟာစစ်တပ်ကငြိမ်းသားယူပြီး9နှစ်ပြည့်မှသာထမ်းဆောင်ခွင့်ရှိရမယ်ဆိုတဲ့စီမင်းစည်းကမ်းချမှတ်ထားပေမဲ့လဲသူ့ကိုခံဖို့လိုအပ်ချက်အရာဒီစီမင်းစည်းကမ်းအကျုံးဝင်မှုကနေပလတ်ပေးလိုက်ပါတယ်။အော်စတင်ဟာအမေရိကန်ဗဟိုထိန်းချုပ်ကုကဲရေးအကြီးအကဲအဖြစ်တာဝန်ယူခဲ့သူပထမဆုံးလူမဲတအူဖြစ်ပြီးတော့2016ခုနှစ်မှာသူဟာစစ်တပ်ကနေအငြင်းစားယူခဲ့တာပါ။ဒါ့အပြင်သူဟာ2012ခုနှစ်ကအမေရိကန်ကြီးတဲ့ရဲ့ပထမဆုံးလူမဲဒုတိယစီဦးစီးချုပ်အဖြစ်တောင်ဝန်ထမ်းဆောင်ခဲ့ဘူးတာကြောင့်ပင်တဂွန်စစ်ဌာနချုပ်ရဲ့လုံထုံးလုံနည်းတွေကိုအပြည့်အဝနားလည်ထားသူတူလည်းဖြစ်တယ်လို့ဆိုပါရခင်ဗျာအမေရိကန်မျိုးသားထော်လိုင်းရေးအဖွဲ့အကြီးအကဲဖြစ်အမျိုးသမီးတူဖြစ်သူအေဗရာဟိန်းစ်ကိုအထက်လွှတ်တော်ကလွန်ခဲ့တဲ့သတင်းပတ်ပေါ်လူနေပါအတည်ပြုပေးလိုက်ပါတယ်တမရော့ဘိုင်ဒန်ရဲ့အဆိုပြုထားတဲ့ဝန်ကြီးအဖွဲ့ဝင်တွေကိုအထက်လွှတ်တော်ကနေအမြန်ဆုံးအတည်ပြုပေးရေးသဘောတူညီချက်ကြောင့်84မဲ10မဲနဲ့ထောက်ခံအတည်ပြုပေးလိုက်တာပ
ါ Is there any senator wishing to vote or change their vote? If not,On this vote, the yeas are 84, the nays are 10.
ဒီကနေ့သတင်းပတ်ထလွတ်တော်ထောင်းလိုင်းကော်မတီရှိမှမှကျင်းပတဲ့ဂျာနာပွဲမှာ Haines ကတရုတ်နိုင်ငံနဲ့ပတ်သက်တဲ့ Biden ဆွေးနွေးရဲ့သဘောထားကိုပြောကြားခဲ့ပါတယ်။သူ့အနေနဲ့အမှန်တရားဟာစာအဖြစ်တယ်ဆိုတဲ့အတိုင်းရည်တည်မှာဖြစ်ပြီးတော့အဆွေးအအနေနဲ့အခက်အခဲတွေရှိတယ်ဆိုရင်တော့မှလည်းတိကျမှန်ကန်တဲ့ထောင်းလိုင်းဆိုင်ရာချက်လက်တွေကိုတင်ပြသွားမှာဖြစ်ကြောင်းလည်းပြောပါတယ်။
China is adversarial and an adversary on
Arkansas ပြည်နယ်ထက်လွတ်တော် Matt Tom Carter ကသူ့ကန့်ကွက်လှကိုပြန်ရုပ်သိမ်းပြီးတဲ့နောက်ထက်လွတ်တော်ထောက်လိုင်းကော်မတီရဲ့အတီးပြချက်ကိုကျော်လွန်ပြီးအထက်လွတ်တော်မှာမဲခွဲဆုံးဖြတ်ခဲ့တာပါ။သမ္မတ George Bush အဆိုရလက်ထက်တုန်းက CIA ဘူထောင်းလိုင်းအေဂျင်စီရဲ့စစ်ဆေးမြင့်မြင့်ချင်းဆိုင်ရာလုံထုံးလုံရင်းနဲ့ပတ်သက်ပြီးတော့အသေးချာတိလိုရာကြောင့်ကော်တွန်ကအစာပိုင်းမှာအတီးပြူပေးဖို့နဲ့ပတ်သက်ပြီးတော့ကန့်ကွက်ခဲ့တာပါ။အပရဥပမာဆွေလက်ထက်ကဟိန်းစာ CIA ရဲ့လက်ထောက်ညှိနှိုင်းမှုအဖြစ်တာဝန်ထမ်းဆောင်ခဲ့ပူပါတယ်ခင်ဗျာ
။အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပေါ်တာတစ်နှစ်ရှိလာချိန်မှာဒီရောဂါအတွက်ကာကွယ်ဆေးတွေရလာပြီဖြစ်ပေမဲ့စိုးရင်စရာကောင်းလောက်အောင်ကူးစက်မြန်နဲ့ဗီဇာပြောင်းပိုးသစ်တွေရဲ့အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ဒီပိုးသစ်တွေအကြောင်းအနုစီဝဗေဒပညာရှင်မက်ခင်ဇာဝင်းကျေကိုမျှဝေပြီးသင်ပြပေးပါမယ်။
ဒီကကိုရိုနာဗိုင်းရပ်စ်ရဲ့သူ့အတွက်တွေ့တဲ့ဟာက2019မှာဒီဇင်ဘာမှာတရုတ်ပြည်သူ့ဗမာနိုင်ငံမှာစတွေ့ခဲ့တဲ့ဟာအဲ့ဒါနေပြီးတော့မှဒီ February လလောက်မှာဒီ Europe မှာသူတို့စပြီးပြန်တယ်ဒီ2020 February လလောက်မှာကျတော့ဒီ mutation တစ်ခုထွက်လာတယ်ဒါက D614G ဆိုပြီးတော့အဲ့ဒီ mutation ထွက်လာပြီးတော့အဲ့ဒီဟာနေသူကဒီ2020 June 9ရမွေးချာနေပဲကြောင်းရတယ်တက္ကသိုလ်လုံးမှာပြတ်လာပြီဒီ D614G mutation ပေါ့နော်မျိုးဗီဇပြောင်းပါတယ် virus အမျိုးအစားကတက္ကသိုလ်လုံးကိုပြတ်လာပြီဆိုအဲဒီကနေပြီးတော့မှနောက်ဆက်တွဲပါဖြစ်လဲဆိုမြန်မာနိုင်ငံမှာဟိုစ sequencing လုပ်တယ် sequencing လုပ်တော့ဒါ August လောက်မှာ D614G mutant ကဘာမှဒီမှာရောက်နေပြီဆိုပြီးတော့အဲ့ဒါကိုသူတို့ကျန်းမာရေးဌာနကကြီးညာခဲ့တယ်အဲ့ဒီအချိန်မှာဆိုဒါအကုန်လုံးတက္ကသိုလ်လုံးပြတ်တယ်မြန်မာနိုင်ငံမှာတို့ရဲ့ဗီဇာပြောင်းတဲ့ဟာတော့အခုဒီကြံတဲ့ဟာတွေတော့တို့ဆက်ပြီးတော့ sequencing ထပ်လို့ဆက်ရှာဖွေရအောင်လို့တော့ထင်ပါတယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာအခုဒီ614G ဆိုတဲ့ဟာကအဲ့ဒီကနေပြီးတော့ပြီးသွားတဲ့အချိန်မှာနောက်ဘယ်မျိုးစိတ်ဘယ်မျိုးဗီဇာပြောင်းလဲဆိုတဲ့ဟာမတွေ့ရဘူး။ကျောင်းဝင်ကြီးဌာနရော DM ကနေပြီးတော့အရေးဝင်တင်ပြတာမရှိသေးပါဘူး။ဟုတ
်ဟုတ်ကဲ့။ဆိုတော့ဒီ Britain မှာတွေ့တဲ့မျိုးပိုးပေါ့နော်။ဆက်ပြီးတော့ပြောပြပေးပါ။နောက်ပိုင်းဒီဆက်ပြီးတော့ဒီကြောင်းနေတာလေးပေါ့နော်ဆက်ပြောပြပေးပါ
ဟုတ်ကဲ့ပါပြင်ဖြစ်တဲ့ဟာကသူစပြီးတော့မျိုးဗီဇာပြောင်းတဲ့ဟာကိုစတွေ့တာက September 2020မှာစပြီးတွေ့ပါတယ်အဲ့ဒီကနေပြီးတော့ now ဆက်တွဲသူတို့ဒီဟာကိုသူတို့လိုက်ပြီးတော့စစ်တဲ့အခါမှာမျိုးဗီဇာပြောင်းတဲ့ဒီ strain ကိုသူတို့နိုင်ငံတော်90ကျော်မှာသူတွေ့ခဲ့ပြီးတော့အခုထိတော့ဆက်ပြီးတော့ရှာနေတော့မယ်ပေါ့ဗင်သားတွေမှာဆက်ပြီးရှိနေတော့မယ်ဆိုတော့ဆက်ပြီးရှာနေတော့သူ30ရာခိုင်နှုန်းနဲ့90ရာခိုင်နှုန်းဒီကုဆက်မြန်တယ် 30-50% ဆိုတဲ့ဟာကဒီဟာ 50% ပို့ပြီးကူးနိုင်တယ်ဆိုတဲ့ဟာတော့ဒါနဲ့ဆက်ခံပို့ပြီးကူးနိုင်တယ်ပေါ့ဗြိတိန်မှာတွေ့ခဲ့တဲ့ဟာကသူကသူက total mutation ကသူ23ခုရှိတယ်ပေါ့နော်ဒီကနေပြီးတော့ထပ်ပြီးတော့ဖြစ်သွားတဲ့ဟာကတော့ South Africa mutation ရှိတယ် Brazil mutation ရှိတယ်ခုနောက်ဆုံး California mutation ရှိတယ်ပေါ့ South Africa mutation ဆိုလို့ရှိရင်သူ့ရဲ့အဓိကအရေးကြီးတဲ့ဟာက spike mutation ပေါ့spike mutation ဆိုလို့ရှိရင် spike ဒီ protein ပေါ့နော် virus ရဲ့ဒီစုချုပ်ရေးပုံမှာ mutation ကသူ E484K ဆိုတဲ့ဟာ mutation လေးပြနေတယ်သူဟာကဒီလူရဲ့ receptor ပုံမှာသွားပြီးတော့ bind လုပ်တဲ့နေရာမှာသူကပို့ပြီးတော့နည်းနည်းအပြောင်းလဲရှိတယ်အဲ့ဒီဟာကြောင့်ဒီမျိုးစိတ်ကိုကုခတ်ရတဲ့လူဟာသူ့ရဲ့ viral load ကနည်းနည်းပို့ပြီးတော့မြင့်နေစီပြီးတော့အခုလောကဆယ်ဒီသူတို့လေ့လာတွေ့ရှိထားတယ်ဒီဟာဒီအကျိုးသက်အနေနဲ့ကဘာဖြစ်မလဲဆိုလို့ရှိရင်ပို့ပြီးတော့ကူးစက်မြန်နိုင်တယ်ပဲရှိသေးတယ်ပေါ့နော်သူတို့ဒါယူလေးလာချက်တွေထပ်ပြီးတော့လုပ်အောင
်ဒါတောင်းပါခင်ဗျာဟုတ်ကဲ့အဘရာဇီးကကြတော့
ဘရာဇီးကကြတော့လေသူလည်းအလိုပဲ mutation ကတော့သူက3ခုလာမသိဘူး300လာမရှိတယ်အဲ့ဒီမှာမှာ spike mutation ကအာဖရိက mutant နဲ့အတူတူပဲဖြစ်တဲ့အတွက်ကြောင့်သူရဲ့အခြေအနေကလည်းအတူတူပဲလို့ထင်ရတယ်ပေါ့နော်ဒါမှသူတို့ဘာတွေဟို attack ဖြစ်အောင်လဲဘာတွေကွာအောင်လဲဆိုတဲ့အကြောင်းကိုကြည့်အောင်မယ်ဘရာဇီးရဲ့ mutant ကကြတော့အရင်နှစ်ဒီဇင်ဘာ15ရက်23ရက်အတွင်းလောက်အတွင်းမှာသူတို့တွေ့ခဲ့တယ်ဘူးဆိုလို့ရှိရင်တော့သူကဒီစစ်သည်များဟာရဲ့42ရာခိုင်နှုန်းလောက်ကအဲ့ဒီ mutant တွေဖြစ်တယ်နောက်ဆုံးအနေနဲ့တွေ့ခဲ့တဲ့ဟာကကြတော့ California mutant ပေါ့နော် California mutant ဆိုလို့ရှိရင်သူက viral genome တစ်ခုလုံးမှာသူက9နေရာလောက်ရှိတယ် mutation ဖြစ်နေတဲ့ဟာဒီ California mutant မှာ spike mutation က L452R ပေါ့ protein ရဲ့452ခုမြောက်နေရာမှာသူက L ကနေပြီးတော့ R ပြောင်းသွားတယ်သူ sample 4500လောက်စတဲ့ဟာမှာ 24% လောက်ကဒီ strain ကိုတွေ့တယ် California mutant ကတော့ဒီနောက်ဆုံး US မှာတွေ့တယ်ဒီ January မှာတွေ့တဲ့ဟာပါ
အခုဗီဇာပြောင်းမျိုးသစ်တွေကကူးစက်မြန်တယ်လို့ပြောကြရပေါ့နော်ဘလောက်ပြန်ပို့ပြီးတော့မြန်ပါလဲဒီမူလတွေ့ရတဲ့ကိုရိုနာဗိုင်းရပ်စ်အစား
California
ရဲ့တောင်အာဖရိကရဲ့ဘရာဇီးရဲ့အားတွေကကျတော့သူတို့အားလေးလာနေတော့ဘူး။ UK ကကတော့သူကနှစ်ဆခက်ပို့ပြီးတော့ဒူးနိုင်နေဆိုပြီးတော့ပြောထားပါတယ်။ဗီဇာပြောင်းမျိုးတက်တယ်လဲပေါ်နေပြီ။ဒါပေမဲ့တစ်ချိန်တည်းမှာပဲဒီကဝယ်ဆေးရတယ်ပေါ်နေပြီ။အခုပေါ်နေတဲ့ကဝယ်ဆေးတွေနဲ့ဗီဇာပြောင်းမျိုးတက်ကိုနိုင်မနိုင်နဲ့ပြောပြပေးပါ။ အခုတော့ဒီ UK ကမျိုးစားကိုသူမော်ဒါနာကိုဖိုက်တာတို့ကစမ်းနေတယ်။အဲဒါတို့အနေနဲ့ကတော့ဒါတို့အခြေအနေကောင်းတယ်ဆိုပြီးတော့ပြောထားရပါတယ်။တာအာဖရိကဟာကမော်ဒါနာကအခုမှစမ်းနေတဲ့အုပ်ရှိသေးတယ်။တိကျတော့ဘာမှမပြောသေးဘူးပေါ့နော်။အာဘရာဇီးယားဟာလည်းတို့ဒါစမ်းအမဲဟာရှိသေးတယ်ပေါ့။ဒါကယ်လီဖိုးနီးယားဆိုကိုကတော့လည်းတွေ့တာဆိုတော့တို့ကစမ်းအောင်မစမ်းသေးဘူးပေါ့။ဒါအခုနောက်ဆုံးတွေ့
တယ်ကာကွယ်ပေးနိုင်တယ်ဆိုပြီးတော့သူပြောထားတယ်စိတ်ချလက်ချတော့ထိုးတင်တယ်လို့ပဲပြောရမှာပေါ့နော်ဘယ်လိုဖြစ်ကာကွယ်စည်းဆိုတဲ့ဟာကတော့တားကြီးပြန်နေတဲ့ဟာနဲ့တော့အဲ့လိုထင်စိတ်ုံတက်နေရတဲ့နှုံးလေးကိုထိနိုင်မှုအတွက်ထိကိုထိပေးရမယ်ထိုးထိုးပေးရမယ်ဟာပေါ့နော်
မြန်မာနိုင်ငံကိုတော့တရုတ်နိုင်ငံကလည်းသူတို့နိုင်ငံထုတ်တဲ့ကာဝဆေးကိုပေးမယ်ဆိုတော့ဟိုဘယ်လိုမြင်ပါလဲဒီတရုတ်ကာဝဆေးနဲ့ပတ်သက်ပြီ
းဟုတ်ကဲ့ပါအခုဗြိတိန်ကထုတ်တဲ့ဟာဆိုယူလူ 14,000 ကျော်ရမ်းဒီစမ်းနေပေါ့နော်အဲ့မှာစမ်းတာသူကဟိုလူကြီးတွေဆိုလို့ရှိရင်ဘယ်လောက်ပါတယ်လူငယ်ဆိုဘယ်လောက်ပါတယ်အဲ့ကိုဝင်ဆောင်တွေကလေးတွေဆိုလို့ရှိရင်တော့မပါသေးဘူးအဲ့ဒါကြောင့်မလို့အသက် session တွေအထက်ကိုပဲသူတို့ထိုးအောင်သူတို့မှာဒီလိုမျိုး data လေးတွေရှိတယ်ပေါ့အခုဒီ US ဟာဆိုလို့ရှိရင်သူတို့ကသူတို့ data လိုက်ရှိတယ်တရုတ်ကဟာတော့သူတို့ရဲ့နည်းပညာဒီအရင်တော့ကကြောက်ကြီးကာဝယ်ဆေးတွေခေတ္တမှာလိုမျိုးပေါ့နော်ဒီ virus ကိုပဲရောဂါဖြစ်စေတဲ့ attack ကို chemical နဲ့ဟို inactivate လုပ်ပြီးတော့ရောဂါဖြစ်စေတဲ့ attack ကိုသူကဖျောက်ပြီးတော့ပေါ့နော်လူတွေကိုထည့်ပေးတာလူဗနယောက်စမ်းခဲ့တယ်ဆိုတဲ့ဟာနောက်သူတို့ရဲ့ဘလို safety ကဘလောက် percent efficacy ဆိုတာတော့သူတို့ပြောထားတယ်ဒါပေမဲ့ဒီဟာဒီလူပနယောက်မှာဘလောက် percent ရှိတယ်လူပနယောက်ဘလောက် percent ရှိတယ်နောက်ပြီးတော့သူတို့ရဲ့ medical adverse effect ဖြစ်ခဲ့တယ်ဆိုလို့ရှိရင်လည်းဘောနကာဝယ်ဆေးကြောင့်ဘေးတော့ဆိုလို့ဖြစ်ခဲ့တယ်ဆိုလို့ရှိရင်လည်း grade ကဘလောက်ထိဖြစ်ခဲ့တယ်လဲဘောနဥမာ hospitalization ဘယ်နှယောက်ရခဲ့တယ်လဲ diarrhea ဘယ်နှယောက်ရခဲ့တယ်ဘလောက် percent ရခဲ့တယ်ဒါမျိုးတွေအဓိက data တွေမတွေ့ဘူး
မခင်စားဝင်းပြည့်ပြောကြတယ်ပဲဒီသတင်းပတ်အတွက်တိတ်ပန်နဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေဒါကပါမှာတန်းပြီးဆုံးကြအောင်နော်အခုစတဲ့သတင်းချင်းတို့ကိုတင်ပြပေးပါပါအမေရိကန်စီးနဲ့စီးပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီ Johnson & Johnson ကကမ္ဘာတစ်လောစမ်းသပ်မှုတွေလုပ်ခဲ့တဲ့နောက်မှာCOVID-19 ရောဂါကူးစက်မှုအတွက်66ရာခိုင်နှုန်းကာကွယ်နှံစွမ်းရှိတဲ့ဆေးကိုသူတို့ထုတ်နိုင်ပြီဖြစ်ကြောင်းပြောကြားလိုက်ပါတယ်။တကြိမ်သာထုတ်ဖို့လိုအပ်တဲ့သူတို့ရဲ့ကာကွယ်ဆေးကိုသူတို့ကုမ္ပဏီပိုင်း Belgium အခြေစိုက် Janssen ဆေးကုမ္ပဏီမှထုတ်လုပ်တာဖြစ်ပြီးဒီဆေးဟာအသေးအတန်နာမကျန်းဖြစ်မှုကို85ရာခိုင်နှုန်းထိထိရောက်စွာကာကွယ်ပေးနိုင်တဲ့အပြင်တောင်အာဖရိကဗီဇာပြောင်းပိုးသည့်ကိုပါခုခံနှံစွမ်းရှိပါတယ်။ဒီဆေးကို American ပြည်ထောင်စုတောင်အာဖရိကနဲ့ Brazil နိုင်ငံတွေမှာလူပေါင်း4,000နဲ့စမ်းသပ်ရမှာဒီဆေးထိုးထားသူတယောက်မှတည်ဆုံးလာမျိုးမရှိဘူးလို့လည်းကုမ္ပဏီကပြောပါတယ်။ဒီကာဝယ်ဆေးကိုတစ်ကြိမ်ထိုးရုံနဲ့ယောဂပြင်းထန်မှုတိတိကျကျရော့ချနိုင်တာနဲ့ခန္ဓာရည်ကောင်းကောင်းရှိတာတွေ့ရတဲ့အတွက်ဒါဟာကမ္ဘာလူလူကျန်းမာရေးဆိုင်ရာတုံ့ပြန်ဆောင်ရွက်မှုမှာတိတ်ကိုအရေးပါတဲ့အရာတစ်ခုဖြစ်ကြောင်း Johnson & Johnson ကသိပ္ပံပညာရှင်ကြီးကပေါ့စ်စတိုဖာစ်ကပြောပါတယ်။ EU ဥရောပသမဂ္ဂဆေးဘက်ဆိုင်ရာစီးနင်းစည်းကမ်းချမှတ်သူတွေကတောက်ကြံနေမှာ AstraZeneca COVID-19 ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ပေးလိုက်ပါပြီ။အသက်55နှစ်အထက်အတွက်ဒီဆေးရဲ့ထိရောက်မှုနဲ့ပတ်သက်တဲ့အချက်လက်အပြည့်အစုံမရတာကိုစိုးရိမ်နေတဲ့အကြားကပဲဒီဆေးကိုလူကြီးပိုင်းတွေအတွက်ပါထိုးပေးဖို့ EMA ဥရောပဆေးဘက်ဆိုင်ရာအဖွဲ့ကျွမ်းကျင်သူများကော်မတီကတညီတညွတ်ထဲအကြံပေးခဲ့ကြတာပါ။ကိုရိုနာဗိုင်းရပ်စ်အတွက်ဒီဆေးရဲ့ထိရောက်မှုဟာရာခိုင်နှုန်း60%လောက်ရှိကြောင်းလူနဲ့ဆန်းသက်မှုတွေမှာတွေ့ရတဲ့အတွက်အရေးပေါ်အသုံးပြုခွင့်ချထားပေးတာဖြစ်ကြောင်း EMA အကြီးအကဲ MN ကောက်ကပြောပါတယ်။အရင်အတီးပြုတ်ပေးခဲ့တဲ့ Pfizer BioNTech နဲ့ Moderna ကာကွယ်ဆေးတွေကတော့ထိရောက်မှုရာခိုင်နှုန်း90ဝန်းကျင်မှာရှိပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 ရောဂါကူးစက်ခံရသူ33,900ကျော်ရှိနေပြီးသေဆုံးရသူက3,115ယောက်ရှိနေပါပြီ။ဒီရောဂါတိုက်ဖျက်ရေးမှာအရေးပါတဲ့ကာကွယ်ဆေးတွေကိုတော့မြန်မာနိုင်ငံမှာမနစ်ကစပြီးထိုးနှံပေးနေပါပြီ။ဗြိတိသျှကိုလိုနီဟောင်းဖြစ်တဲ့ဟောင်ကောင်သားတွေကိုထုတ်ပေးထားတဲ့ BNO လို့ခေါ်တဲ့ ပြည်ထောင်ပြည်ပနိုင်ငံသားနိုင်ငံကူးလက်မှတ်တွေကိုဆက်ပြီးအတိအမှတ်ပြုတော့မှာမဟုတ်ဘူးလို့တရုတ်ဆိုတာကပြောပါတယ်။ဇန်နဝါရီလ31ရက်နေ့ကစပြီးဒီပြည်ထောင်ပြည်ပနိုင်ငံသားနိုင်ငံကူးလက်မှတ်ကိုအတိအမှတ်ပြုတော့မှာမဟုတ်တဲ့အပြင်ပြည်ထောင်ဟာဟောင်ကောင်သားအများအပြားကိုပြည်ထောင်နိုင်ငံရဲ့ဒုတိယရန်စံနိုင်ငံသားတွေဖြစ်နေတက်သွင်းဖို့ချိုးပန်းနေတယ်လို့လည်းပြောပါတယ်။စနေနေ့မနေ့ကင်းသတင်းတွေကတော့တလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့်VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်နေပေးကြည့်ကြပါလေ။ကျမရှင်နေကြပ
ါ This program has come to you from the Voice of America, Washington.